Welcome to the Voice of America in Burmese.
Mingla nya jan ma shin. VOA American Tan ye 2022 khu ni August 3 ye Boudou Bou nya jan. VOA Myanmar Wai season go American Pitao Su Washington DC ka ni sa tin thong le ni ba bi shin. Jama in jin nai ma.VOA မြန်မာပိုင်းရဲ့ radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်။ line meter 3251တို့အပြင် line meter 190 kilohertz 1905ကနေဖမ်းယူနားဆင်နိုင်ပါတယ
်။ကျွန်မကတော့ဆုမြတ်ပါပါရှင်။ Taiwan နဲ့ American ပြည်တော်စုတသားတဲ့စီးလုံးမှုရှိဖို့အရင်ထက်အရေးကြီးနေတဲ့အချိန်ဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးနဲ့စစ်ကောင်စီအကြီးအကဲတို့နေပြည်တော်မှာဒီကနေ့တွေ့ဆုံကြပါတယ်။မြန်မာနိုင်ငံမှာအကျဉ်းသားတွေကိုနောက်ထပ်အကွပ်မျက်နေမယ်ဆိုရင်အာဆီယံဘုံသဘောတူညီချက်မှာအာဆီယံရဲ့အခမ်းကဏ္ဍကိုပြန်စဉ်းစားရလိမ့်မယ်လို့အာဆီယံအလှည့်ကြဥက္ကဋ္ဌကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတမောင်သန်းနဲ့ထင်ညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။စစောကမဆုမြတ်မောပြောသွားတဲ့ဒီအာဆီယံဥက္ကဋ္ဌကမြန်မာနိုင်ငံနဲ့ပတ်သက်လို့တတိပေးလိုက်တဲ့ဟာကိုလည်းကျွန်တော်တို့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ
်။ដែលអាចនិយាយបានថាកាន់តែអាក្រក់ជាងមុនមានការព្រមព្រៀងឯកជន5ចំណុចទៅទៀត
តើក៏រអាស៊ានឧបក្ឋាកម្ពុជាវិញជីចៅហ៊ុនសានកសិកកងស៊ីកានេះអចិន្តារីគូថ្មန်គុំញ៉ែមើលស្រីញាមနိုင်ငံបော်អាស៊ានရဲ့ឈីកက်បုံပြောင်းលဲលុបဆောင်យ៉ាងលេមើលលុតតិពេပြောចាទွားដាបាနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါချင်းပြည်နယ်မှာတော့ဒီပလဝမှာပြစ်ခတ်မှုကြောင့်ចောင်းသားနှစ်ဦးတေဆုံးပြီးတော့၃ဦးဒဏ်ရာရခဲ့ကြောင်း AA လက်နက်ကိုင်ဖွဲ့ကသတင်းထုတ်ပြန်လိုက်တာ။ကချင်ပြည်နယ်ဘက်မှာတော့တက်စကန်တစ်ခုကို KIA ကသိမ်းယူလိုက်တာစတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါ။
အမေရိကန်လွှတ်တော်အမတ်အဖွဲ့ထိုင်ဝမ်ကိုတွားရောက်တာဟာထိုင်ဝမ်ကိုဖြစ်ပေထားမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားလိုက်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ပြည်ထောင်စုတသားတဲ့စီးလုံးမှုရှိဖို့အရင်ထက်အရေးကြီးနေချင်းဖြစ်လို့ဆိုပြီးတော့ထိုင်ဝမ်သမ္မတဆာယီဝမ်နဲ့ကနေ့တွေ့ဆုံချိန်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ်
။ Today the world faces a choice between democracy and autocracy. America's determination to preserve democracy here in Taiwan.And around the world remains ironclad.
ဒီနေ့ကဘာကြီးမှာဒီမိုကရေစီနဲ့အာဏာရှင်ကိုရွေးချယ်ရမယ့်အခြေအနေကြုံနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်မှာရောကဘာတဝမ်းမှာပါဒီမိုကရေစီစနစ်ထိန်းသိမ်းဖို့တန်တိတ်ထန်ခိုင်မာပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်အတွက်အရေးကြီးနေချိန်မှာထိုင်ဝမ်ကိုထောက်ခံကြောင်းခိုင်ခိုင်မာမာပြသလိုက်တဲ့အပေါ်အောက်လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်အမတ်တွေကိုကျေးဇူးတင်တယ်လို့ထိုင်ဝမ်သမ္မတဆာယင်ဝမ်ကလည်းပြောကြားပါတယ်။ထိုင်ဝမ်မှာအရသာပြည်သူတွေကိုဂုဏ်ပြုပေးအပ်တဲ့အမြင့်ဆုံးဆုကိုလည်းဥက္ကဋ္ဌနန်စီပလိုစီကိုသူကပေးအပ်ခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်အဖွဲ့ဟာထိုင်ဝမ်သမ္မတနဲ့တွေ့ဆုံပြီးတဲ့နောက်ဒီနေ့မှပဲထိုင်ဝမ်ကနေပြန်လည်ထွက်ခွာသွားကြပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတနဲ့ဒုသမ္မတပြည်ရင်ယာရုအမြင့်ဆုံးဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်တဲ့အပေါ်မှာတရုတ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်နေပါတယ်။သူတို့ပိုင်နဲ့ဖြစ်တယ်လို့ပြောနေတဲ့ထိုင်ဝမ်ရဲ့အချုပ်အခြာကိုထိပါတဲ့လက်မခံနိုင်စရာလောက်ရဖြစ်တယ်လို့တရုတ်အစိုးရကဖော်ပြပြောဆိုပါတယ်။ထိုင်ဝမ်ရေလက်ကြားမှာလက်နက်အစစ်တွေသုံးမဲ့ရေချောင်း၊လေချောင်း၊စီးရေးလေ့ကျင့်မှုတွေကိုနတ်ဖန်ကြတာဗြိတိကစတင်ပြုလုပ်မယ်လို့လည်းကြေညာထားပါတယ်။အခုလိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်တဲ့ကိစ္စအပေါ်စိုးရိမ်ပူပန်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒေတာရင်းမှမတည်ငြိမ်မှုတွေဖြစ်အောင်လို့ရည်ရွယ်လုပ်တဲ့လောက်ရတွေတခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ဖို့ရည်ရွယ်အားထုတ်မှုတွေကိုမြန်မာနိုင်ငံကစတင်တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဆူမာထရာချောမှာအမေရိကန်နဲ့အင်ဒိုနီးရှားစစ်တပ်တွေကနှစ်စဉ်လေ့ကျင့်နေကြထိုးစစ်စစ်ဆင်ရေးလေ့ကျင့်မှုကိုဗိုလ်တုနေကလေ့ကျင့်ခဲ့ကြပါတယ်။မိဖက်နိုင်ငံတွေကလည်းပထမဆုံးအချိန်ဖြစ်လာရောက်ပူးပေါင်းကြတာမို့အင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ရေကြောင်းလှုပ်ရှားမှုတွေကြီးမားလာချိန်မှာခိုင်မာတဲ့စီးလောင်းညီညွတ်မှုကိုလည်းပြသလိုက်တာပါ။ဒီနေ့လက်ကျေးမှာအမေရိကန်၊အင်ဒိုနီးရှား၊ဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကစစ်သား 9,000 ကျော်ပါဝင်လာကြပါတယ်။ဒီလက်ကျေးမှုစတင်ခဲ့တဲ့2009ခုနှစ်ကဆိုရင်ဒါဟာအကြီးအမားဆုံးစစ်ရေးလက်ကျေးမှုဖြစ်ပါတယ်။ဒီလိုလက်ကျေးကြတာကဩဂုတ်လ14ရက်နေ့ထိကြာမှာဖြစ်ပြီးကြီးရေးလေးနဲ့ကန့်တက်တပ်တွေလည်းပါဝင်ကြမှာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက Taiwan ကို တွားရောက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအချုပ်ချာအာဏာထိန်းသိမ်းရေးအတွက်ပြစ်မှတ်ထားစစ်ဆင်ရေးတွေကိုအတုပ်လိုက်လုပ်သွားမယ်လို့တရုတ်ကဝေးဝူကြီးထတာကအင်္ဂါနေ့ညကပြောခဲ့ပါတယ်။ Taiwan ဟာသူ့ရဲ့နယ်မြေပိုင်နဲ့ဖြစ်ပြီးလိုအပ်ရင်အင်အားသုံးသိမ်းပိုက်မယ်လို့လည်းတရုတ်ကပြောခဲ့တာကြားပါပြီး Pacific ဒေသမှာတရုတ်ရဲ့လေယာဉ်တွေနဲ့တင်ပေါ်တွေရဲ့လှုပ်ရှားမှုတွေကလွန်ခဲ့တဲ့9နှစ်အတွင်းပိုများလာခဲ့ပြီးအမေရိကနဲ့တခြားမိတ်ဖက်တပ်တွေနဲ့ထိတိုက်ဆုံခဲ့တာတွေလည်းတိုးလာနေတယ်လို့အမေရိကဘူးတွက်စစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမိုက်မီလီကပြီးခဲ့တဲ့လအတွင်းအာရှကိုလာစင်မှပြောခဲ့ပါတယ
်။အယ်ခိုင်ဒါခေါင်းဆောင်အယ်ဇဝါဟာရီကိုအမေရိကန်ကအဝေးထိန်း drone ရင်နဲ့တုံ့တင်ခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းမှာရှိတဲ့အမေရိကန်တွေအပေါ်ဆန့်ကျင်အကြမ်းဖက်မှုတွေတိုးလာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ပါတယ်။လက်ရှိရရှိထားတဲ့အချက်လက်တွေအရကမ္ဘာဒေသစုံမှာရှိနေကြတဲ့အမေရိကန်အကျိုးစီးပွားရေးအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဖို့အကြမ်းဖက်အဖွဲ့တွေကစီစဉ်နေတယ်လို့နိုင်ငံခြားရေးဌာနရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အသေးခံတိုက်ခိုက်မှုတွေ၊လှုပ်ကြံတပ်ဖြတ်မှုတွေ၊ဖမ်းဆီးခေါ်ဆောင်မှုတွေ၊ပြန်ပေးဆွဲမှုတွေ၊ဘုံခွဲတိုက်ခိုက်မှုတွေလိုနှီးမျိုးစုံနဲ့တိုက်ခိုက်နိုင်တယ်လို့သတိပေးပါတယ်။အယ်ခိုင်ဒါဒါမှမဟုတ်သူနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့တွေကအမေရိကန်နိုင်ငံသားတွေအမေရိကန်တွေရှိတဲ့နေရာတွေအမေရိကန်အစိုးရဝန်ထမ်းတွေအပေါ်မှာတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့ကမ္ဘာတဝန်းကအမေရိကန်တွေအတွက်ထုတ်ပြန်တဲ့သတိပေးချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာ7ရက်ကအကြမ်းဖက်တိုက်ခိုက်မှုကြီးကိုအဓိကစီစဉ်ဆောင်ရွက်ခဲ့သူတစ်ယောက်ဖြစ်တဲ့အယ်ဇဝါဟာရီတည်ဆုံသွားတဲ့အတွက်အမေရိကန်ဆန့်ကျင်တဲ့အကြမ်းဖက်မှုတွေဖြစ်လာနိုင်ခြင်းမြင့်တက်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။နိုင်ငံရခြားမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့ခီးသွွားသတိတွေကိုနားဆင်ထားကြဖို့ရောက်နေရရက်ကသတင်းတွေကိုမျက်ခြင်မပြတ်ချဖို့နဲ့အမေရိကန်တန်ယုံကောင်စစ်ယုံတွေနဲ့အဆက်အသွယ်မပြတ်ချဖို့လည်းအကြံပြုထားပါတယ်ရှင
်။ယူကရိန်းကပြောင်းမှုတွေတင်လာတဲ့သင်္ဘောဟာတူရကီနိုင်ငံအစ္စတန်ဘူစိတ်ကမ်းမှာတီးနှံကလွဲပြီးလက်နက်နဲ့အခြားပစ္စည်းတွေသယ်ယူမလာတဲ့အကြောင်းအစ်စ်ခံဖို့အတွက်ဗိုလ်တုနေကစိုက်ကိတ်လိုက်ပါတယ်။ဒီချိန်မတိုင်မီတရက်မှာပဲယူကရိန်းတပ်ဖွဲ့တွေက drone တွေကိုစစ်မြေပြင်မှာပုံမှုအသုံးပြုလာကြဖို့ပြင်ဆင်နေကြပါတယ်။ရာဇုံဒီတင်းမို့ကိုတူရကီမှာရှိတဲ့ညီနိုင်ပေါက်ဆက်ရေးဌာနကစစ်ဆေးခဲ့တာပါ။ဒီညီနိုင်ပေါက်ဆက်ရေးအဖွဲ့မှာတီးနှံတင်ပို့ရေးသဘောတူညီချက်အတွက်ဆွေးနွေးရမှာပါဝင်ခဲ့ကြတဲ့ယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂတို့ကကိုယ်စားလှယ်တွေပါဝင်ကြပါတယ်။ရာဇုံဒီတင်းမို့လမ်းမှာရှိနေစင်မှာပဲကီးဖ်မြို့ပြင်ကလေရင်ကွင်းမှာ drone ပစ္စည်းတချို့ကိုအင်္ဂါနေ့ကယူကရိန်းကပြသခဲ့ပါတယ်။ကင်းတောက် drone တွေကိုဝယ်ယူဖို့နိုင်ငံတကာအလူရှင်တိုင်းပြည်တွေစီကဒေါ်လာတန်း30နီးနီးရရှိခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ drone တွေကိုဝယ်ယူရေးကင်တွယ်မောင်းနှင်ရေးနဲ့ပြင်ဆင်ရေးသင်တန်းတွေကိုပေးဖို့ drone စစ်တပ်လို့အမည်ပေးထားတဲ့ရမငွေရှာဖွေရေးစည်းရုံးလှုပ်ရှားမှုတရက်ကိုလည်းဒီလအစောပိုင်းကယူကရိန်းအာဏာပိုင်တွေကစတင်ခဲ့တာပါ။တိုင်းပြည်84ပြည်ကယူကရိန်းဒုံးတပ်ဖွဲ့အတွက်လူတန်းကြပါတယ်။ကလေးတွေကသူတို့ drone တွေကိုလူကြတာလည်းပါဝင်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်။drone တင်တန်းကာလကတလှကြပြီးတင်တန်းစင်းသူ400ရှိသွားခဲ့ပြီဖြစ်ပါတယ
်။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
့်။ဩဂတ်စ်လ3ရက်ပုတ်ထုတိညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံတည်ငြိမ်အောင်စစ်ကောင်စီရဲ့အထောက်အမှုတွေအပေါ်ရုရှားနိုင်ငံကထောက်ခံတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောကြားလိုက်ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံစဉ်မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We are in solidarity with the efforts of your prime minister, your government to normalize and stabilize the situation in Myanmar. We know that
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေတည်ငြိမ်ပုံမှန်ဖြစ်အောင်လို့ဝန်ကြီးချုပ်နဲ့အစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေအတိုင်းရုရှားနိုင်ငံတသားတည်းရှိပါတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်ကပြောကြားသွားတာပါ။ရှင်းနှစ်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေအောင်မြင်ဖို့နဲ့မြန်မာနိုင်ငံပုံမှုအားကောင်းခိုင်မာပြီးတော့ပုံမှုအကျိုးဖြစ်ထွန်းတာယာဝါပြောဖို့လည်းသူကဆုတောင်းစကားပြောခဲ့ပါတယ်။ဝန်ကြီးလက်ဗရော့ဖ်နေပြည်တော်ကိုလာရောက်တာဟာနှစ်နိုင်ငံကြားကကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသနေတာဖြစ်တယ်လို့ဥဝနမောင်လင်ကလည်းတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ 88မျိုးဆက်ခေါင်းဆောင်ကိုဂျင်မီနဲ့လွှတ်တော်မဟောင်းဖြိုးစရာတော်အပါအဝင်တည်တံချမှတ်ခံထားရသူတချို့ကိုကွပ်မျက်ခဲ့လို့စစ်ကောင်စီအပေါ်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေတဖန်ထွက်ပေါ်နေချိန်မှာပဲရုရှားနိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ရုရှားနိုင်ငံသားရဲ့ဝင်ကြီးဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့တွေ့ဆုံပါတယ်တွေ့ဆုံပွဲမှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွာမင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနေ့တည်းနဲ့နှစ်နာရီမှာတော့ကျွန်တော်ကာနိုင်ငံတော်စီနာဥတွေကောင်းပြီးဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်နဲ့နှစ်နာရီကနေပြီးတော့ကျွန်တော်၃နာရီခွဲကြော်ကြော်ပြီးကျွန်တော်တွေ့ရပါတယ်အဓိကတော့သူကနိုင်ငံအကြံဥပေါင်းဆောင်မှုမြင့်တင်ရေးကိစ္စတွေကောင်စီဝင်ယုံတွေတိုးချဲ့ပြီးအပြန်အလှန်ဆွေးနွေးဖို့ကိစ္စတွေကျွန်တော်နောက်ရက်တွင်85နှစ်နောက်ကျွန်တော်ရုရှားမြန်မာကြည့်ကြည့်85နှစ်နောက်နေဖြစ်တယ်အဲ့ဒါကြောင့်အထိမ်းမှအခမ်းအနားဖို့တွေပြုလုပ်ဖို့ကိစ္စတွေပြီးရင်တော့ကျွန်တော်ဒီနိုင်ငံရေးစီးပွားရေးသူဦးရေးဆိုင်ရာပူပေါင်းဆောင်ရွက်ကိစ္စတွေပြည်ညာလိုတင်ကိစ္စတွေဒါတွေကိုအသေးစိတ်ဆွေးနွေးခဲ့ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်ပြီးအတိုက်ခံတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အနောက်နိုင်ငံတွေကအရေးယူတန်းခတ်မှုတွေချမှတ်နေချိန်မှာစစ်ကောင်စီနဲ့ရုရှားရဲ့ဆက်ဆံရေးတိုးတက်နေပုံရတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဇူလိုင်လကရုရှားနိုင်ငံကိုပုံကိုရေးအရသွားရောက်ခဲ့ပါတယ်ရုရှားနိုင်ငံဟာမြန်မာစစ်တပ်အတွက်ဆက်လက်နဲ့ပစ္စည်းကိရိယာတွေကိုအဓိကတင်ပို့ရောင်းချနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ရှင်
နိုင်ငံရေးအကျဉ်းသားတွေကိုဆက်လက်တက်နေခဲ့ရင်မြန်မာနဲ့ရခဲ့တဲ့သဘောတူညီချက်၅ရပ်ကိုပြန်လည်သုံးသပ်ရလိမ့်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောလိုက်ပါတယ်။သဘောတူညီချက်၅ရပ်ကလူတိုင်းရဲ့စာနာအတိုင်းခရီးမပေါက်ခဲ့ပေမဲ့လူသားချင်းစာနာထောက်ထားရေးအကူအညီကတော့ဇုံတရားတိုးတက်ခဲ့တယ်လို့သူကဆိုပါတယ်။ဒါပေမဲ့လက်ရှိအခြေအနေကရုပ်တရက်တစ်စစ်ချိုးချိုးသွားခဲ့ပြီးတက်ကြွလှုပ်ရှားသူတွေကိုဆက်လက်ကုပြတ်နေတာကြောင့်သဘောတူညီချက်မရမီအခြေအနေထက်ပိုဆိုးသွားနိုင်တယ်လို့လည်းသူကပြောပါတယ်။သဘောတူညီချက်900အကောင့်ထဲပေါ်ရင်းမှာတိုးတက်မှုမရှိဘဲစစ်ကောင်စီနဲ့ဆက်လက်ဆက်ဆံလုပ်ကိုင်မှုကအကန့်အသတ်ရှိသွားပြီဖြစ်တယ်လို့ပေါ်ဝင်ပတ်သက်သူအားလုံးနဲ့ထိတွေ့ဆက်ဆံနိုင်မဲ့နည်းလမ်းတွေကိုလည်းအာဆီယံကရှာဖွေရပါလိမ့်မယ်လို့စင်ကာပူနိုင်ငံသားဝန်ကြီးဘလက်ကရစ်မန်ကဒီနေ့ကြေညာချက်ဖြင့်ထုတ်ပြန်ပြောလိုက်ပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေအပါအဝင်နိုင်ငံတကာရှုတ်ချနေတာကိုစစ်ကောင်စီကပြစ်ပစ်ခါခါဘေးဖယ်ထားလိုက်ပြီးပြည်သူလူထုရဲ့တရားမျှတမှုအတွက်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကိုကုပ်ပြရတယ်လို့ပြီးခဲ့တဲ့အပတ်ကပြောပါတယ်။
ရန်ကုန်မြို့မှာဇူလိုင်လ30ရက်ကဆန္ဒပြပွဲတစ်ခုကနေဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာကိုစစ်ဆေးမေးမြန်းနေဆဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောကြားလိုက်ပါတယ်။တိုရုကူဘိုတာကိုဆန္ဒပြတဲ့နေရာမှာတွေ့တာမို့ခေါ်ယူမေးမြန်းနေတာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။သူဟာဆန္ဒပြသူတွေနဲ့ဆက်သွယ်ခဲ့လို့ဘယ်နေရာမှာဆန္ဒပြမယ်ဆိုတာကိုသိရှိပြီးတော့ရိုက်ကူးဖို့အဲ့ဒီနေရာရောက်နေတယ်လို့သူကိုယ်တိုင်ပြောတယ်လို့ဆိုပါတယ်။စစ်စေးမေးမြန်းမှုတွေလုပ်ပြီးသွားရင်ဥပဒေအရဆက်လက်ဆောင်ရွက်သွားမယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်အသက်26နှစ်အရွယ်မှတ်တမ်းရုပ်ရှင်ရိုက်ကူးသူကိုပြန်လွှတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုထားပါရယ်ရှင
်ဒါကတော့ဗုဒ္ဓဘုနေညာချမ်းသတင်းအစီအစဉ်ကိုမဆုမြတ်မုံနဲ့ဦးတင်မောင်တန်းတို့ကတင်ဆက်ခဲ့တာပါအခုတော့ဆော့ဆော့ကသတင်းတွေထဲမှာကြားခဲ့ရတဲ့အတိုင်းတေဒန်ကွတ်မြက်စီရင်မှုထပ်မလုပ်ဖို့အာဆီယံဥက္ကဋ္ဌကသတိပေးလိုက်တာကိုအသေးစိတ်ကြည့်ကြရအောင်ပါစစ်ကောင်စီကအကျဉ်းသားတွေကိုထပ်မံကွတ်မြက်မယ်ဆိုရင်မြန်မာနိုင်ငံအပေါ်အာဆီယံရဲ့ချီကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသတိပေးလိုက်ပါတယ်ကမ္ဘောဒီးယားကအာရှအဖြစ်လက်ခံကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဝန်ကြီးချုပ်ဟွန်ဆန်ကအဲ့ဒီလိုသတိပေးပြောကြားလိုက်တာပါဒီကနေ့ချင်းပါတဲ့အာဆီယံဒီဝင်ကြီးတွေရဲ့အစည်းအဝေးအကြောင်းအပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။မြန်မာစစ်ကောင်စီကအကျဉ်းသားတွေကိုနောက်ထပ်ကွပ်မျက်မယ်ဆိုရင်မြန်မာပြည်ပခါကိုဖြည့်ရှင်းဖို့အတွက်တမျိုးတဖုံပြောင်းလဲချင်းကန့်ရလိမ့်မယ်လို့အာဆီယံအလက်ကြာဥက္ကဋ္ဌကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆန်ကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်တဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အမတန်စိတ်ပျက်မိတဲ့အကြောင်းဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောပါတယ်
။ချင်းမွန်မြန်ကပြုံးပြင်းဧကချန်5ချက်တော့တည်တ
ည်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအာဆီယံဘုံသဘောတူညီချက်5ချက်ကိုစတင်သဘောတူခဲ့ကြတဲ့အချိန်ကအထိတသာပိုဆိုးသွားတယ်လို့ပြောလို့ရနိုင်ပါတယ်။ နိုင်ငံရေးတွဆုံဆွေးနွေးမှုတွေပြုလုပ်ပြီးတော့မြန်မာနိုင်ငံမျိုးသားညီညွတ်ရေးစီရင်ဖော်ဆောင်နိုင်ရေးတို့ကိုရှေ့ရှုပြီးတည်ထောင်ပြီးကွန့်မြတ်မဲ့အစီအစဉ်ကိုပြန်စင်းစားဖို့တောင်းဆိုလျက်ကြားကပဲအတိုက်ခံနိုင်ငံတစ်ကြွသူ၄ဦးကိုကွန့်မြတ်လိုက်တဲ့အပေါ်မှာကမ္ဘောဒီးယားပါဝင်အာဆီယံတစ်ဖွဲ့လုံးကအင်ပတန်ကိုစိတ်ပျက်စေမကောင်းဖြစ်ခဲ့ရပါတယ
်။စစ်ကောင်စီကကွန့်မြတ်မှုတွေထပ်လုပ်မယ်ဆိုရင်တော့အာဆီယံဘက်ကလည်းတမျိုးတပုံပြောင်းစင်းစားရလိမ့်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုဆက်ပြောပါတယ
်။ဒါတော့တရကတ်တော့ပဟာချီဝတ်
တကယ်လို့ကွန်မြတ်မှုတွေနောက်ထပ်လုပ်မယ်ဆိုရင်အာဆီယံဘုတ်သဘောတူညီချက်ကိုဘယ်လိုပြောင်းလဲချဉ်းကပ်မလဲဆိုတဲ့အပေါ်မှာကျွန်တော်တို့အနေနဲ့မဖြစ်မနေကိုပြန်သုံးသပ်ရပါလိမ့်မယ်
။ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်သူကိုဂျင်မီ NLD လွတ်တော်အမကိုဖြိုးစရာတော်ကိုလာမျိုးအောင်နဲ့ကိုအောင်သူရစော်တို့လေးဦးကိုစစ်ကောင်စီကဇူလိုင်လတတိယပတ်အတွင်းကွပ်မြစ်လိုက်တဲ့အပေါ်အိန္ဒိချင်းအာဆီယံနိုင်ငံတွေအပါအဝင်ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဒီလေးဦးကွပ်မြစ်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လနောက်ပိုင်းမှာကျင်းပတဲ့ဒေသတာရှင်းလင်းပွဲအတွင်းခုခံပြောကြားခဲ့ပြီးအိန္ဒိချင်းနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ပြောဆိုမှုတွေကိုပယ်ချခဲ့ပါတယ်။မနစ်အပြီလာကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့ပဋိပက္ခတွေအများဆုံးဖြေရှင်းနိုင်ရေးအတွက်စစ်ကောင်စီနဲ့အာဆီယံအကြားအခြေခံမူပေါင်း၅ချက်ချမှတ်ဆောင်ရွက်ကြဖို့သဘောတူငဲ့ကြပြီမဲ့အဲ့ဒီသဘောတူညီချက်တွေကိုစစ်ကောင်စီဘက်ကအခုချိန်ထိတခုမှအကောင့်ထည့်ဖော်နိုင်ခြင်းမရှိသေးတဲ့အပေါ်အာဆီယံဘက်ကစိတ်ပြက်လာနေတာပါမြန်မာအရေးနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ချက်ကိုအခြေခံပြီးအာဆီယံကဥဆောင်ကင်တွယ်ဖို့အမေရိကန်နဲ့အနောက်အစုနိုင်ငံတွေကသဘောတူထားကြတာကြောင့်ဒါကိုစစ်ကောင်စီဘက်ကလက်တွေ့အကောင့်ထဲမဖော်နိုင်တဲ့အပေါ်နိုင်ငံကအတိုင်းဝိုင်းကလည်းစိတ်ပြက်နေပါတယ်။ဒီကြားထဲစစ်ကောင်စီဘက်ကနိုင်ငံအတွင်းအကြမ်းဖက်တပ်ဖြတ်မှုတွေအရှိန်ရော့မသွားဘဲဇက်တိုက်လှုပ်ဆောင်နေတာအပြင်အခုနောက်ဆုံးနိုင်ငံကအတိုင်းဝိုင်းကတားမြစ်နေတဲ့ကြားကနိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မြစ်လိုက်တဲ့လှုပ်ရကြောင်းမြန်မာနိုင်ငံအပေါ်ချင်းကပ်ပုံပြောင်းလဲလှုပ်ဆောင်ဖို့လိုမယ်ဆိုတာကိုအာဆီယံအလဲကျဥက္ကဋ္ဌကထုတ်ဖော်ပြောဆိုလာတာပါ။အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်နိုင်ခြင်းမရှိတဲ့အတွက်စစ်ကောင်စီဘက်ကနိုင်ငံရေးအရကိုစားပြုတဲ့ကိုယ်စားလှယ်ကိုအာဆီယံရဲ့အရေးပါတဲ့ဆွေးနွေးပွဲတွေကိုမဖိတ်ဖို့မနစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်နဲ့အညီအခုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တက်ခွင့်မရပါဘူးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာပဋိပက္ခတွေကတိုင်းပြည်အတွင်းစီးပွားရေးနဲ့စာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်စေုံနဲ့သာမကပဲအာဆီယံအဖွဲ့ရဲ့စီးလုံးညီညွတ်မှုကိုပါထိပါလာနေတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပြောပြသွားတာပါဗုဒ္ဓဘုနေ့ညတန်း VOE မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကချင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါကချင်ပြည်နယ်ဝိုင်းမော်ကမ်ပိုက်တီလန်းစတုံးမြို့နယ်ခွဲအင်းဝံရန်ရွာနာကစစ်ကောင်စီရဲ့တပ်စခန်းကိုဩဂုတ်လ2ရက်နေ့အစောပိုင်းမှာကချင်လူမျိုးရေးပြဖွဲ့ KIA ကတိုက်ခိုက်သိမ်းယူခဲ့ပါတယ်ဒီလိုသိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ကအင်အားဖြည့်တင်းတာတွေရှိနေပြီးတိုက်ပွဲထပ်ဖြစ်မှာကိုစိုးရိမ်တာကြောင့်ဒေသခံပြည်သူတွေဟာဒီစတုံးဘက်ကိုလည်းတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြမှာပါရှင
်ဝိုင်းမော်မြို့နယ်အတွင်းပြီးခဲ့တဲ့လာဇန်းပိုင်းကစတင်ပြီးစီရေးတင်းမာခဲ့သလိုဇူလိုင်လ10ရက်နေ့မှာတော့ဝါရှောင်းအနီးကနန်ဇော်ရံမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါအခုဩဂုတ်လ2ရက်နေ့မနက်8နာရီပိုင်းလောက်မှာတော့ဝိုင်းမော်မြို့နယ်စတုံးမြို့နယ်ကွဲအတွင်းကစစ်ကောင်စီရဲ့တပ်စခန်းကို KIA ကသိမ်းယူလိုက်ကြောင်းဒေသခံတူက VOE ကိုပြောပါတယ
်မနေ့ကဖြစ်တဲ့နေရာကဥဝန်ကောင်လို့ခေါ်တာဥဝန်ကောင်ဆိုတာဥဝန်ကောင်ပေါ့နော်ခေတ္တကအဲ့မှာရှိတယ်အဲ့ဒါကိုပြည်တွေကလာလာသိမ်းလိုက်ရင်တော့ဘလာထိုင်လိုက်ရတယ်ခဏကတော့စစ်ကောင်စီနဲ့တစ်ချက်ကိုကြံရလာတယ်ဒီကောအခုတော့မှဖြစ်နေလို့တားတာ
တိုက်ပွဲဖြစ်ပွားရအနည်းကအင်ဝမ်းရွာကရွာသားတွေဟာစစ်ကောင်စီတပ်ဘက်ကစစ်ကူတွေရောက်လာတဲ့နောက်တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်ပြီးစတုံးမျိုးဘက်ကိုတိမ်းရှောင်သွားကြောင်းလည်းပြောပါတယ
်အခုဖြစ်နေတဲ့နေရာကတော့အင်ဝမ်းညံပေါ့အခုအဲ့မှာရှိတဲ့ရွာသူရွာသားတွေကအလုံးကထောင်နေကြတာအခုစတုံးဘက်ကအကုန်လုံးရှောင်သွားရဆိုသူကတော့အများကြီးတော့မရှိပါဘူးအင်ချေကတော့၄၀ရောရှိနေတယ
်အင်ဝမ်းရံစခန်းကနေ KIA ကစစ်လက်နက်ပစ္စည်းတွေတိမ်းစီးခဲ့တာရှိကြောင်းနဲ့ဩဂုတ်လ2ရက်နေ့ညနေပိုင်းမှာတော့တိုက်ပွဲမှာဒဏ်ရာရတဲ့စစ်ကောင်စီတပ်ကဒုတက်ရင်မှုတအူသေဆုံးသွားကြောင်းလည်းပြောပါရယ်ကချင်သတင်းဌာနတစ်ခုဖြစ်တဲ့ The 74 Media သတင်းဌာနကတော့2ရက်နေ့ညနေပိုင်းမှာစစ်ကူလာတဲ့ကားနှစ်စီးကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဒုတက်ရင်မှုအပါအဝင်10ဦးခန့်သေဆုံးခဲ့ကြောင်းဖော်ပြထားပါရယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်မှု KIA ပြန်ကြားရေးတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့သလိုတိုက်ပွဲအတွင်းထိခိုက်သေးဆုံးမှုစီးရင်ကိုတော့ တီးကြအတီးပြုတ်နိုင်တာမရှိပါဘူးဇူလိုင်လ28ရက်နေ့ကလည်းဝိုင်းမော်မြို့နယ်ကဝူယန်ပြည်သူစစ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာရှိခဲ့တယ်လို့နန်းစော်ရန်ရွာဘက်မှာလည်းနှစ်ဖက်တပ်တွေကြားတင်းမာမှုတွေရှိနေပါတယ်ဝိုင်းမော်မြို့နယ်အတွင်းမှာစစ်ရေးတင်းမာမှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲဖားကဲမြို့နယ်စိတ်မှုကြီးရွာမှာအဖွဲ့အစည်းအမိမတိရတဲ့တနက်သမားတွေကပြစ်ခတ်ခဲ့တာကြောင့်လူရဲမှုတအူတေဆုံးခဲ့တယ်လို့ဖားကန့်ဒေသခံတူကပြောပါတယ
်မနေ့ကစစ်မှုမှာရဲမှုကြောင့်ဖားကန့်တို့ကြားလိုက်တယ်သူပြစ်ပါမှမကြည့်ဘူ
းအခြားဒေသခံတူကတော့ပြစ်ခတ်ခံရသူဟာလူရဲမှုကိုကိုလိုင်းဖြစ်ကြောင်းပြောပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်နဲ့စကိုင်းတိုင်းအဆက်ဒေသကဆယ်စင်းကျေးရွာဘက်မှာလဲစီရေးတင်းမာမှုတွေဆက်ရှိနေပြီးဒေသခံရွာသားတချို့ဟာအင်းတော်ကြီးဒေသဘက်ဟောင်ပါနဲ့တာမခံဘက်တွေကိုတိမ်းရှောင်တာတွေရှိနေပါတယ်ဆယ်စင်းကျေးရွာဘက်မှာတော့ဇူလိုင်လ16ရက်နေ့ကနေ19ရက်နေ့ထိတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းက3ရက်ဇက်တိုက်တိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါကချင်ပြည်နယ်ကအခြေအနေတွေပြီးတော့ဒီချင်းပြည်နယ်ကအခြေအနေမှာတော့တိုက်ပွဲတွေကြောင့်ဒီအရက်သားတွေထိခိုက်ဒဏ်ရာသေဆုံးခဲ့တဲ့အခြေအနေတွေရှိတာကိုလည်းကျွန်တော်တို့ကြည့်ကြရအောင်ပါပလောဝပြစ်ခတ်မှုမှာចောင်းသား2ဦးသေဆုံးပြီးတော့ဒီ3ဦးဒဏ်ရာရတယ်လို့အေကထုတ်ပြန်ပါတယ်အဲ့ဒီအချိန်ကြီးကတော့ဒီချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့ကနေ့လယ်ပိုင်းကចောင်းသူចောင်းသားတွေစီးလာတဲ့ဆက်လီတစည်းကိုစစ်ကောင်စီတပ်ကပြစ်ခတ်ခဲ့တာကြောင့်ចောင်းသား2ဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ပါတယ်အဲ့ဒီလိုရခဲ့တဲ့အကြောင်းကိုရခိုင်လက်နက်ကိုင်အေအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်ဒီကနေ့မှလည်းပလောဝဘက်မှပြစ်ခတ်တန်းတွေကြားနေရတာကြောင့်ဒေသခံတွေကစိုးရိမ်နေရပါတယ်။ဒီရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်။ချင်းပြည်နယ်ပလောဝမြို့နယ်ရီမောဝကျေးရွာကနေတုံးမောဝကျေးရွာကိုသွားတဲ့ဆက်လီတစီကိုပလောဝမြို့နယ်နှမတာကျေးရွာဇေဒီကုန်းတောင်မှာစကန်ချတက်ဆွဲထားတဲ့စစ်ကောင်စီတပ်ကပြစ်ခတ်ခဲ့တာကြောင့်ရီမောဝကျေးရွာကအသက်12နှစ်အရွယ်ចောင်းသား2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့နေ့လယ်ကအပြစ်ခံရတဲ့ဆက်လီမှာចောင်းသားចောင်းသူ10ဦးလောက်ပါဝင်ပြီးဒဏ်ရာရသွားတဲ့ចောင်းသားနှုတ်ဦးနဲ့ចောင်းဆောင်တူကတော့ပလောဝဆေးရုံမှာစေကူတာမှုခံယူနေရတယ်လို့ပလောဝဒေသခံတူကပြောပါတယ်
။အေးတော့တော့တော့ဆေးရောက်လောက်ပါတယ်။တော့မကဆေးရောက်အဲ့ဒါမှလည်းចောင်းဝင်တာလေ။ចောင်းမပြောက်တော့ပါတယ်။အဲ့ဒါမှထီတော့ပါတယ်။အဲ့ဒါ5တန်းတယောက်ရယ်4တန်းတယောက်ထီတာ။အဲ့ဒါသေးတာ။၃ယောက်ကြတော့ဒဏ်ရာရတယ်။ဟုတ်ကဲ့ဟုတ်ကဲ့ဟိုဟာလက်ရှိကတော့အခုလက်ရှိတော့ပလောဝမြို့နယ်ရောပလောဝမြို့ဟိုဟာပြည်သူစီရုံမှာလက်ရှိကတော့ပုံရောက်တော့စီးပွားဆင်းနေတယ်အခု
အခုလိုပြစ်ခတ်မှုနဲ့ចောင်းသားចောင်းသူတွေတိစောင်းရတာနဲ့ပတ်သက်ပြီးစစ်ကောင်စီကိုပြင်းထန်စွာရှုတ်ချကြောင်းဂျာကာလာခူမီချင်းမျိုးနွယ်စုများရေးရပေါင်းဆက်ညှိနှိုင်းရေးကောင်စီကလည်းထုတ်ပြန်ထားပါတယ်ဆက်လက်ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဒဇုံတရာတုံ့ပြန်အတည်ပြုပြောဆိုတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ပလောဝမျိုးနွယ်မှာတော့ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေပါတယ်ပလောဝမျိုးနွယ်တွင်စစ်ကောင်စီဘက်ကလုံခြုံရေးတိုးမြင့်ထားသလိုဒေသခံတွေရဲ့ခီးတွာလာခွင့်တွေနဲ့ကုန်ပစ္စည်းတည်ယူခွင့်တွေကိုစစ်ကောင်စီကကန့်သတ်ထားပါတယ်။အင်တာနက်ဆက်သွယ်မှုတွေကိုလည်းဖြတ်တောက်ထားပါတယ်။ဒါကြောင့်မို့ပလောဝဒေသခံတွေအနေနဲ့စားဝတ်နေရေးအခက်ကြုံနေရတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်နေကြရတယ်လို့ပလောဝဒေသခံတူကပြောပါတယ်
။အော်ဒေသခံစိုးရိမ်နေရှိတာပေါ့။ဟိုဟာညကြတယ်ကောက်ကမထရဘူး။ဟိုဟာစစ်နေလဲကောက်ကမသွားဘူး။ဟိုဟာတောက်တော့ကနေဟိုဟာပလောဝသွားမယ်ဆိုလို့စစ်တူကအော်တောက်တော့ကနေပလောဝသွားမယ်ဆိုလို့စစ်လေကမထွက်ဘူး။တဲ့တဲ့ဘုံကဘူဝါဆယ်နဲ့ဈေးများရတဲ့စားဖို့တော့ဖို့နေရခါရဟိုဟာတဲလို့တရားစားတဲ့နေဆိုတော့ဟိုဘယ်လိုပြောမလဲခက်ခက်လေးရှိတာပေါ့
ဒီကနေ့မနေ့ပိုင်းကလည်းပလောဝမြို့နယ်မှာလက်နက်ကြီးပစ်ခတ်တန်တွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ပလောဝမြို့နယ်နှမတာကျေးရွာဘက်မှာလည်းရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားတယ်လို့ဒေသခံတချို့ကပြောပါတယ်ဒါပေမဲ့လည်းဒီအဖြစ်ပြက်တွေနဲ့ပတ်သက်လို့စစ်ကောင်စီရောအေရောနှစ်ဖက်စလုံးကတစုံတရာအတည်ပြုထုတ်ပြန်ထားတာမျိုးမရှိသေးပါဘူး
ကိုစံကြပါရှင်မကြခင်မှာတော့ American Outlook တော့ဥက္ကဋ္ဌရဲ့ Taiwan ခီးစဉ်ကိုပြောပြဖို့ရှိပါတယ်အခုတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ COVID-19 ကပ်ရောဂါပညာပေးအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပ
ါဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ် Protein လက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အဝင်ခွင့်ကြောင်းတော့မဖြစ်ပါဘူး။ဒါပေမဲ့ class ကပို့ကိုသူ့တဲကိုပေးဝင်လိုက်ပါတယ်။ဒီမှာပို့ကပွားများအောင်စလုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပို့တွေကပုံတို့မထွက်ဖြစ်နေနည်းနည်းလွဲသွားတာ၊ visa ပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုက protein လက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပူရောင်လွဲချော်သွားစေပါတယ်။တချို့ကြောင့်ပို့ပြီးတော့အဝင်ခွင့်ကျဖြစ်စေပါတယ်။ ဒီတော့ဘိုးကူးဆက်မှုပုံမြန်စေတာပါဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့ငြိမ်းချမ်းဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်ဗိုင်းစ်ဖို့တခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုခိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ခိုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပြိပစ္စည်းတွေကစွန့်နိုင်ပါသေးတယ
်။ VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိတင်ဆက်နေပါတယ်ရှင်။အခုတော့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဟာထိုင်ဝမ်နိုင်ငံရေးခေါင်းဆောင်တွေနဲ့တိုက်ပွဲမှာဒီကနေ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံကတော့ဒီလိုတွေ့ဆုံမှုကိုမကျေနပ်တဲ့အနေနဲ့သူတို့ပိုင်ဖြစ်တယ်လို့ပြောနေတဲ့ဒီထိုင်ဝမ်ပိုင်နယ်မြေပြင်နယ်မြေဒီပြင်ပမှာပေါ့နော်စီရေးလေးကျင့်ပြသခဲ့ပါတယ်။ကိုအောင်ကပြောပြမှာပါရှင
်။ဆုံးထုတ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဟာအင်္ဂါနေ့နောက်ပိုင်းမှာထိုင်ဝမ်ကိုရောက်ရှိသွားပြီးသမရဆိုင်ယွန်ဝမ်နဲ့တွေ့ဆုံခဲ့ပါတယ်။ Nancy Pelosi ဟာနှစ်ပေါင်း25နှစ်အတွင်းကိုယ်ပိုင်အုပ်ချုပ်ခွင့်အပြည့်အဝရရှိထားတဲ့ထိုင်ဝမ်ကိုရောက်ရှိသွားတဲ့အစ်အမြင့်ဆုံးအမေရိကန်ခေါင်းဆောင်တစ်ဦးဖြစ်ပါတယ
်။ I just hope
ထိုင်ဝမ်အနေနဲ့လွတ်လပ်စွာပါဝင်ခွင့်လိုမျိုးတချို့အစည်းအဝေးတွေတက်ရမှာတရုတ်ကကြားဝင်နှောက်ယှက်တာမျိုးလုပ်တယ်လို့ထိုင်ဝမ်ကိုလာနေတဲ့သူတွေကလည်းနှောက်ယှက်တာမျိုးမလုပ်ဖို့နားလည်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါဟာမိတ်ဆွေအချင်းချင်းအပြန်အလှန်အထောက်အကူပြုကြောင်းပြသတာဖြစ်တယ်လို့အတူလက်တွဲပြီးဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုလည်းသိနိုင်မဲ့အခြေအနေဖြစ်ပါတယ်။ဒါပေမဲ့အခုဒီခီးစဉ်နဲ့ပတ်သက်ပြီးသူတို့ကရေးကြီးခွင့်ကျယ်လုပ်နေတာကကျမကအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လို့လားဆိုတာမျိုးခံမှန်းပါတယ်။ခတ်တာကအမျိုးသားတွေလာကြတဲ့အခါမှာတော့သူတို့ကဘာမှပြောတာမျိုးမရှိပါဘူး
။အောက်လွှတ်တော်ဥက္ကဋ္ဌရဲ့ခီးစဉ်အတွင်းအခုလိုအတိမတ်ပြုလာရောက်တာကြောင့်ဆိုင်ဝမ်ကနန်စီပလိုစီကိုစုတိုက်စိတ်ချီးမြှင့်ပါတယ်။နန်စီပလိုစီဟာထိုင်ဝမ်ပါလီမန်မှာစကားပြောရမှာလဲထိုင်ဝမ်ရဲ့မိတ်ဆွေကောင်းဖြစ်ရတာအလွန်ဂိုဉ်ယူစရာဖြစ်ကြောင်းသတ်မှတ်တယ်လို့သူနဲ့အတူလာကြတဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ထိုင်ဝမ်ကိုလာတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ On our visits congressional delegations
congress လွတ်တော်အမတ်တွေလာတဲ့ဒီခီးစဉ်ရဲ့ရည်ရွယ်ချက်က3ခုရှိပါတယ်နံပါတ်1ကလုံခြုံရေးကျမတို့ပြည်သူတွေအတွက်လုံခြုံရေးကမ္ဘာလုံခြုံရေးနံပါတ်2ကစီးပွားရေးအားလုံးပြည့်စုံကျွယ်ဝအောင်တက်နိုင်သမျှဆောင်ရွက်ဖို့နဲ့နံပါတ်3ကတော့အုပ်ချုပ်ခွင့်ဆိုင်ရာကိစ္စရပ်တွေဖြစ်ပါတယ်
တရုတ်နိုင်ငံဘက်ကတော့ပလိုစီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့စန့်ကျင်ဘက်ရှုမြင်ကြောင်းတွေ့ရပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဟာအပြတ်တဘောဆောင်တဲ့လုပ်ရက်တွေကိုတိုးလှုပ်နေသလိုထိုင်ဝမ်လွတ်လပ်ရေးလို့ဆိုတဲ့ပြည်ကြားခွဲထွက်လို့တဲ့အပြုအမူတွေကိုသတိပေးလက်တုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်ချွန်းပတ်လည်မှာအင်္ဂါနေ့ညကပူးရဲစီရေးလေးချင်းမှုတွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ဘိုင်ဒန်အစိုးရနဲ့ပလိုစီကတော့တရုတ်တပီတောင်စနစ်လို့ဆိုရာကိုဆက်ပြီးတော့လက်ခံသွားမှာဖြစ်ပေမဲ့ထိုင်ဝမ်နဲ့ကာဝေးရေးပူးပေါင်းဆောင်ရွက်မှုအပြင်အခုလိုအပြန်အလှန်ကူးလူဆက်ဆံတာမျိုးလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ We said we do not support Taiwan independence.
ထိုင်ဝမ်လွတ်လပ်ရေးဆိုတာကိုမထောက်ခံဘူးဆိုတာကျွန်တော်တို့ပြောခဲ့ပါတယ်။မနေ့ကပြောခဲ့သလိုပဲနှစ်ဖက်အကြားမတူညီမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့မျှော်လင့်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းသမ္မတဘိုင်ဒန်နဲ့ရှီအကြားပုံဆက်တွယ်စကားပြောခဲ့ကြတာအပါအဝင်တရုတ်နိုင်ငံကိုတိုက်ရိုက်ဆက်တွယ်ပြီးဒီသဘောထားကိုပြောကြားထားခဲ့ပါတယ
်။ဒါပေမဲ့လည်းထိုင်ဝမ်မရောက်ခင်ပလိုစီရဲ့စင်ကာပူနဲ့မလေးရှားခီးစဉ်အတွင်းအရေးကြီးတဲ့ကိစ္စရပ်တွေအောင်မြင်မြင်ဆွေးနွေးနိုင်ခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောထားတာကြောင့်ထိုင်ဝမ်ခီးစဉ်နဲ့ပတ်သက်ပြီးတော့ဘလောက်ထိအကျိုးရှိရှိဆောင်ရွက်နိုင်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ကိုအောင်ပြောပြသွားတာပါမကြခင်တင်ဆက်တဲ့ဗုဒ္ဓဘုနေညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံအကြောင်းနှစ်ပေါင်းများစွာရေးသားလာတဲ့အိန္ဒိယသတင်းစာဆရာစူဘီဘူမစ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့ဒီမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ကျန်းမာရေးကဏ္ဍအားကစားကဏ္ဍကိုလည်းတင်ဆက်မှာပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်
ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ် view မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်နောက်ဒီနေ့ကတော့ view မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင် view မြန်မာ facebook messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လို့ပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි ။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတို့စီစဉ်တွေကိုလူမှုမိတ်ဆွေ24နာရီစီစဉ်ပါလေလွတ်လပ်တဲ့အာရှအတန် RFA နဲ့ပူးတွဲတင်ဆက်နေပါရရှင်အခုဆက်လက်ပြီးတော့အပတ်စဉ်ခဏတွေကိုထုတ်လွှင့်တဲ့အခါမှာတော့ဦးကျော်စံသားရဲ့မြမရေးတုံသက်ချက်အာကစားကဏတခါလူမှုနဲ့ကျမရေးစတာတွေကိုလည်းကျမတို့နားဆင်ကြည့်ရှုကြရမှာပါအခုပထမဦးဆုံးတော့လူမှုနဲ့ကျမရေးအစီအစဉ်ကိုကြည့်ရအောင်ပါရှင်ဒီတစ်ပတ်အတွက်တော့ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုစောစောစီစီဖော်ထုတ်သိရှိနိုင်အောင်စမ်းသပ်စစ်ဆေးတဲ့နေရာမှာ fit နီလန်းကိုအသုံးပြုပြီးအလွယ်တကူနဲ့မကြာခဏစမ်းသပ်စစ်ဆေးလို့ရတဲ့အကြောင်းဒေါက်တာတန့်စောကပြောပြမှာပါရှင
် FIT လို့အမည်ရတဲ့စမ်းသပ်စစ်ဆေးမှုနီလန်းဟာဝမ်းထဲမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့သွေးစာသေးနာလေးတွေပေါ်မပါဆိုတာကိုစမ်းသပ်စစ်ဆေးတဲ့နီလန်းတစ်ခုဖြစ်ပါတယ်။ FIT နီလန်းဟာအစာရင်နဲ့ဥလန်းချောင်းအော်ပိုင်းကထွက်တဲ့သွေးစာသေးနာတွေကိုစမ်းသပ်စစ်ဆေးနေတာကြောင့်ဦးမကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂါကိုစောစောတည်အောင်ဖော်ထုတ်တဲ့နေရာမှာထိရောက်တဲ့နီလန်းတစ်ခုဖြစ်တယ်လို့သမတော်တူဖြစ်သူဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ
်။ FIT ဆိုတာအရှိပြောမယ်ဆိုရင်တော့ Fecal Immunochemical Test လို့ခေါ်ရပါတော့။အဲ့တော့အဲ့ဒီ test ကဝန်းကိုစစ်ဆေးတာဖြစ်ပါတယ်အဲ့တော့ဝန်းအတွင်းမှာဒါသံမှန်မျက်စိနဲ့မမြင်ရတဲ့သွေးစာလေးတွေเนาะပါဝင်ခြင်းရှိမရှိကိုစစ်ဆေးနိုင်တဲ့စမ်းသပ်စစ်ဆေးမှုတစ်ခုဖြစ်ပါတယ်ဆိုတော့အဲ့ဒီစမ်းသပ်စစ်ဆေးခြင်းကိုဗမာသုံးလဲဆိုရင်ဆရာတော်ကဦးမကြီးနဲ့အစာအောင်ကင်ဆာကြိုတင်စစ်ဆေးရဲ့နေရာမှာအသုံးချပေါ့เนาะဆိုတော့ဒီ FIT နဲ့စစ်ဆေးလိုက်လို့เนาะတွေးရှိလိုက်တဲ့မမြင်ရတဲ့သွေးစာလေးတွေဟာဆိုလို့ရှိရင်တဲ့ဒီဥလန်းချောင်းရဲ့အောက်ပိုင်းမှာရှိတဲ့ဒီကြတော့ဒီကတော့ဥမာကြီးနဲ့အစာဟောင်းအိမ်ရဲ့ကင်ဆာအနာနောက်တော့အသက်ဘိုးတွေကနေထွက်တဲ့သွေးတွေကိုရှာဖို့စစ်ဆေးနိုင်တယ်။ဒါပေမဲ့သူကအစာရင်ကထွက်တဲ့သွေးဆိုရင်တော့သူကဒါ positive မပြဘူးပေါ့နော်။အဲ့တော့ဒါဆိုလို့ရှိရင်ဆရာတို့ကဒီအစာနဲ့ဥလန်းချောင်းရဲ့အောက်ပိုင်းကထွက်တဲ့သွေးနဲ့ဆရာတို့ကအစာရင်ကထွက်တဲ့သွေးကိုခွဲခြားနိုင်တဲ့အတွက်ကြောင့်ဆရာတို့ကဒီဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာကိုစစ်ဆေးတဲ့အခါမှာပုံမူပြီးတော့တိကျတည်ကြတဲ့စမ်းသပ်နည်းတစ်ခုဖြစ်ပါတယ်
။ဝမ်းထဲမှာသွေးပါမပါစစ်တဲ့ FOB စမ်းသပ်စစ်ဆေးနည်းလည်းရှိတာကြောင့် FOB နဲ့ FIT နှမျိုးရဲ့ကွဲပြားခြားနားမှုအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစ
ေ။ FOB ကတော့ဆရာတို့ဒီ FIT စမ်းသပ်စစ်ဆေးနည်းမပေါ်ခင်မှာဆရာတို့ကမမြင်ရတဲ့သွေးစာလေးတွေကိုဝန်းတွဲမှာစစ်ဆေးတဲ့နည်းဖြစ်ပါတယ်ပေါ့နော်။ဆိုတော့ FOB ကတော့ fecal occult blood ပေါ့နော်။သွေးထဲမှာမမြင်ရတဲ့ကွဲဝဲနေတဲ့သွေးတွေကိုရှာဖို့စစ်ဆေးတာပေါ့။ဒါပေမဲ့ဒီ FOB စစ်ဆေးတဲ့အခါမှာတော့ဆရာတို့ကဒီ FOB စစ်ဆေးခြင်းကဒီဝန်းထဲမှာပါလာတဲ့မမြင်ရတဲ့သွေးစာလေးတွေဆိုတဲ့နေရာမှာဆရာတို့ကဒီအစာရင်ကထွက်တာလားနောက်တစ်ခုခုနဆရာတို့ပြောတဲ့ဥလန်းချောင်းအောက်ပိုင်းကထွက်တာလားမခွဲခြားနိုင်ဘူးเนาะအစာရင်နဲ့ဥလန်းချောင်းတနေရာမှာတော့သွေးစာလေးတွေရှိတယ်အနာလေးတွေရှိနေတယ်ဆိုတာကိုပေါ်ပြနိုင်တယ်နောက်တစ်ချက်ကတော့ဒီဆေးဝါးတွေပေါ့เนาะဒီအကြိုက်ခဲပျောက်ဆေးတို့အောင်သွေးကျဲဆေးအက်စပရင်တို့လိုမျိုးတောက်တဲ့သူတွေကအစာရင်ကသွေးစာလေးတွေနည်းနည်းထွက်တတ်တယ်ဆိုတော့အဲ့လိုလူတွေမှာလည်းဆရာတို့ FOB သွားစစ်မယ်ဆိုသွေးစာလေးတွေတွေ့ရတယ်ဒါကြောင့်မလို့ဆရာတို့ကဒါဒီကင်ဆာကသဘောကထွက်တယ်လို့သိပြောလို့မရဘူးပေါ့နော်ဟောဒီထက်ပိုဆိုးတာကတော့ဆရာတို့ကဒီမိတဲ့သားတွေဖြစ်တဲ့ခြေလေးချောင်းသားတွေဟိုစားမိမယ်ဆိုရင်အဲ့ထဲမှာပါတဲ့အသားနဲ့သွေးညင်လေးတွေကနေဝန်းထဲမှာလာပြီးတော့ဆရာတို့သွေးစာအနေနဲ့တွေ့ရတယ်ဒါကြောင့်မလို့ဆရာတို့က FOBစစ်မယ်ဆိုလို့ရှိရင်တော့ရှေ့မှာဈေးဝါးတွေတောက်သုံးတာကိုတစ်ပတ်လောက်ဖြတ်ဖို့လိုတယ်လို့เนาะနောက်တစ်ခါဒီခြေလေးချောင်းသားဒီတဲ့အသားတွေကို၃ရက်မစားရဘူးစသည်အားဖြင့်ဒီလိုရှောင်ကျင်ပြီးမှပဲဝင်စစ်လို့ရတယ်ရှေ့မှာဆရာတို့ပြောခဲ့တဲ့ FIT ကတော့ဒီစာလန်းချောင်းအောက်ပိုင်းကထွက်တဲ့သွေးကိုဒါရိုက်စစ်ဆေးပေးနိုင်တယ်ခုနကပြောတဲ့ဒီရှေ့မှာအစားတောက်တွေဈေးဝါးတွေဒ
ဒါဒီရှောင်ချားကြံလို့ပဲနဲ့တခါတည်းစစ်ဆေးပေးနိုင်တဲ့အတွက်ကျူးများတယ်နော်
။မှန်မြောင်းကြည့်တဲ့နီးလဲဟာဥမာကြီးနဲ့အစာဟောင်းအိမ်ကိုစမ်းသက်စစ်ဆေးတဲ့နေရာမှာပိုပြီးတိကျတဲ့နီးလဲတစ်ခုဖြစ်တယ်လို့အရေးကြီးတဲ့စမ်းသက်စစ်ဆေးမှုတစ်ခုလည်းဖြစ်ပါတယ်။ဘယ်ချိန်မှာဥမာကြီးနဲ့အစာဟောင်းအိမ်ကိုမှန်မြောင်းကြည့်စမ်းသက်စစ်ဆေးသင့်ပြီးဘယ်ချိန်မှာ FIT နီးလဲနဲ့စမ်းသက်စစ်ဆေးသင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗါး
Colonoscopy ဆိုတော့ဒီဟာတော့ဒီအစာဟောင်းနဲ့ဥမာကြီးကိုမှန်မြောင်းထည့်ပြီးဓာတ်ရိုက်ကြည့်ရှုစစ်ဆေးခြင်းပေါ့။ဒါကတော့ဆရာတို့ကဒီဖြစ်ပွားနေတဲ့အနာသက်ဘူဓာတ်တွေကိုမျက်စိနဲ့ဓာတ်ရိုက်ဒီတွေ့ရှိနိုင်တယ်။နောက်တစ်ခါတွေ့လို့ရှိရင်လည်းတခါလေဆရာတို့ကဒီဖြတ်တော့ကုသတာပဲဖြစ်ဖြစ်အသားစာယူစစ်ဆေးတာပဲဖြစ်ဖြစ်လုပ်ရတယ်ပေါ့နော်။ဒါကြောင့်မလို့ကိုလိုနိုစကုပ်ကတော့ဒီဆရာတို့အဆောင်နဲ့ဥမာကြီးကင်ဆာကိုစစ်ဆေးတဲ့အခါမှာအရေးကြီးဆုံးစစ်ဆေးနည်းဖြစ်ပါတယ်ပေါ့နော်။ဒါပေမဲ့ဆရာတို့ကဒီ FIT ကတော့လွယ်လွယ်ကူကူဝန်းမာနေစစ်ဆေးတဲ့ကုန်ကြစိတ်နေတယ်။ကိုလိုနိုစကုပ်ကတော့ဒီဆရာတို့ဒီဥမာကြီးမှန်များနော်ကိုလိုနိုစကုပ်ကတော့ဥမာကြီးမှန်များမကြည့်ခင်မှာဆရာတို့ကဒီဝန်းနှုတ်တာတို့ဝန်းအရေးကြီးပွားအောင်ဥမာထဲမှာဆရာတို့ကဒီဝန်းနေမကြမ်းအောင်ကြိုတင်ဆောင်ရွက်ရတဲ့အချက်တွေရှိတယ်။နောက်ကုန်ကြစိတ်တွေများတယ်နော်။ဆရာဒါလေးကြွားတယ်။ဒါပေမဲ့တစ်ဖက်မှာလည်းဆရာတို့ကဒီ FID ဝန်းကိုစစ်ဆေးလိုက်လို့အဲ့ဒီမှာမမြင်ရတဲ့သွေးစားလေးတွေတွေ့ပြီဆိုရင်လည်းဆက်ပြီးတော့ရောဂါရှာဖွေဖို့အတွက်ကိုပေါ့လေကိုလိုနိုစကုပ်ကိုဆရာတို့ကဆက်လက်စစ်ဆေးဖို့အတွက်နော်ဒီရှင်ဒီတာပြောမယ်ဆိုတော့ဆရာက10ပတ်အတွင်းမှာဒီကိုလိုနိုစကုပ်ကြည့်ရှုဆွေးပြီးတော့ကင်ဆာကြိုတင်ရှာဖွေခြင်းကိုဆောင်ရွက်တယ်လို့ဆိုပါတယ
်။ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရောဂါကိုစွတ်စွတ်စီစီဖော်ထုတ်သိရှိအောင်စမ်းသပ်ဆွေးဆေးတဲ့နေရာမှာ FIT နီလန်းကိုအသုံးပြုပြီးအလွယ်တကူနဲ့မကြာခဏစမ်းသပ်ဆွေးဆေးလို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင်။မကြခင်ထုတ်လွှင့်မဲ့အားကစားကဏ္ဍမှာတော့ဒီအင်္ဂလန်အမျိုးသမီးဘောလုံးအသင်းကနေပြီးဥရောပဖလားဘောလုံးပွဲမှာပိုဆွဲသွားတဲ့အကြောင်းကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဥကျော်စန်သာရဲ့မြမကြီးတုံသက်ချက်အစီအစဉ်ကိုနားဆင်ရအောင်ပါ။မြမအိမ်ကြီးချင်းအိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ယဉ်ကျေးမှုအရာရောနိုင်ငံရေးစီးပွားရေးအရာပါတမိုင်းနဲ့ချီပြီးထိဆက်ဆက်နွယ်လာခဲ့တဲ့နိုင်ငံကြီးတစ်ခုလည်းဖြစ်ပါတယ်။အခုအခါမြန်မာနိုင်ငံမှာဒီမိုကရေစီလမ်းပျောက်ဆုံးနိုင်ငံရေးစီးပွားရေးချွတ်ချုံကျပြီးတော့ပြည်သူလူထုဟာလည်းအခက်အခဲကြုံနေရတာကိုအိမ်ကြီးချင်းအိန္ဒိယနိုင်ငံကလက်ပိုက်ကြည့်နေပါသလား။ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲတန်လှမ်းနိုင်ဖို့အတွက်အိမ်ကြီးချင်းကောင်းအနေနဲ့ဘလို့ကူညီနိုင်ပါသလဲမြန်မာနိုင်ငံအကြောင်းနှစ်ပေါင်းများစွာရေးသားလာတဲ့အိန္ဒိယသတင်းစာဆရာဆူပီယာဘောမစ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Hello ဆူပီယာဆူပီယာဟာမြန်မာနိုင်ငံအကြောင်းကိုနှစ်ပေါင်းများစွာဆုံးကြည့်ရေးသားလာတဲ့အိန္ဒိယသတင်းစာဆရာတစ်ယောက်ဖြစ်ပါတယ်ခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုလည်းဆူရအစီအစုံဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာတည်ငြိမ်မှုမရှိဘူးစီးပွားရေးလည်းကမောက်ကမဖြစ်နေတဲ့အဆအဆအရာပေါ့နောက်ဆီယနာသိမ်းထားတဲ့အချိန်လည်းဖြစ်တယ်တိုက်ပွဲလည်းဖြစ်နေတယ်ဒီလိုမတည်ငြိမ်ဖြစ်နေတဲ့အချိန်မျိုးမှာအိန္ဒိယနိုင်ငံဟာစစ်ကောင်စီနဲ့ပုံမှန်ဆက်ဆံရေးကိုကြီးကြီးနက်နက်ကြီးလုပ်နေတယ်လို့ဆိုရင်မှန်ပါသလားခင်ဗျဆူရပြောစုံဖြစ်ပါလိမ့်မယ်ဆုံ
း Well I don't think Indian business in Myanmar is going very well.There are one or two companies which have gone there and done some projects, but by and large, Indian business growth in Myanmar is nothing compared to some of the
other countries. Myanmar is doing India ye long ngan dui ha tait asin bi chaw mwe ni de lo chin naw ma tin ma bu Myanmar ne thi twei lo saung ni de company ta khu na khu ga lwe bi paw bya da ba mai Myanmar ngan twin India ye long ngan dui pamana ga chan a shit taw a sha nai ngan ta chu ne sa yin naw ma mya la ba bu de ta yong ne do long wa ma shin nai bu paw bya da ba mai po ye ji da ga a khu win ji chou Modi cha mat tha de at east policy a shit bet ma hlou sha saung ywe ye so de mu wa ra a twe di mu wa ra aw myi ye a twe Myanmar ngan ha ti ngain agent bi democracy thong ga bo lo at ba de အဲ့ဒီလိုမှမဟုတ်ရင်တော့အိန္ဒိယဟာမြန်မာကိုဖျက်ပြီးအရှေ့တောင်အရှေ့နိုင်ငံတွေကိုကုန်လန်းကရောက်ရှိနိုင်မှာမဟုတ်ပါဘူး။အခုလက်ရှိမတည်ငြိမ်နေတဲ့အခြေအနေတွေကိုကြည့်ပြီးအိန္ဒိယရဲ့အဝေးပြေးလမ်းဖောက်လုပ်ရေးတို့ကလဒန်စီမံကိန်းတို့ဟာနှောင့်နှေးနေရပါတယ်။ဒီအခြေအနေတွေဒီဖြစ်စဉ်တွေဟာအိန္ဒိယအတွက်တော့သတင်းကောင်းမဟုတ်ပါဘူးဗျာ
။ဟုတ်ပြီအဲ့တော့အိန္ဒိယနိုင်ငံရဲ့စီမံကိန်းတွေအောင်မြင်ဖို့ Act East Policy ချောမွေးဖို့အတွက်မြန်မာနိုင်ငံတည်ငြိမ်အေဂျင့်ဖို့လိုအပ်တယ်ဆိုရင်ဒ ဒီလိုအခြေအနေမျိုးဖြစ်ထွန်းလာအောင်အိန္ဒိယနိုင်ငံအတွက်အကောင်းဆုံးအခြေအနေမျိုးဖြစ်လာအောင်ပေါ့လေအိန္ဒိယနိုင်ငံဘာလုပ်ပေးနိုင်ပါ့လဲမြန်မာနိုင်ငံပေါ်အိန္ဒိယရဲ့အခက်အခဲကဘာလဲဆိုတာလေးပြောပါအောင်အိန္ဒိယဟာ the biggest democracy in the world ဆိုပြီးတော့ကြွေးကြော်နေတဲ့မြန်မာအိန္ဒိယချင်းဖြစ်ပါတယ်သူတို့ဘာလုပ်နိုင်မလဲခင
်ဗျ Well to be very honest we expected India to do more Indian policy has just been wait and watch and you know they are critical of certain developments in Myanmar the Indian foreign ministry has from time to time said that we expect democracy to come back to Myanmar but what
ရှင်းရှင်းပြောရရင်တော့အိန္ဒိယအနေနဲ့ပို့လုပ်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်အခုတွေ့ရတဲ့လောက်အိန္ဒိယမူဝါဒကိုပြောရရင်မြန်မာနိုင်ငံကဖြစ်ရတဲ့ချို့ကိုဝေဖန်တာတော့ရှိပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားတာမြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးကအခါအားလျော်စွာလည်းပြောပါတယ်ဒါပေမဲ့ကျွန်တော်တို့ဖြစ်စေချင်တာကတော့အိန္ဒိယအနေနဲ့တစုံတစ်ခုဖြစ်လာမှတုံ့ပြန်တာမျိုးမဟုတ်ပဲထိရောက်တဲ့ကြိုတင်လှုပ်ဆောင်မှုတွေလုပ်ပြီးငြိမ်းချမ်းရေးအတွက်ဂျာဝင်ဆောင်ရွက်ပေးတာတွေပဲဖြစ်ပါတယ်အခုတော့ဒါတွေကိုအိန္ဒိယဘက်ကမဆောင်ရွက်ပဲအာဆီယံကိုပဲတွန့်ပို့နေပါတယ်အာဆီယံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုထောက်ခံနေပါတယ်အဲ့ဒီအာဆီယံအစီအစဉ်တွေကဘယ်လိုမှခီးမပေါက်ပါဘူးအာဆီယံနိုင်ငံတချို့ဟာလည်းစစ်အုပ်ချုပ်ရေးနဲ့အကျွမ်းတဝင်ရှိနေကြလို့မြန်မာစစ်တပ်အပေါ်တိတ်ပြီးသဘောထားမတင်မှကြပါဘူးလို့ဆိုရမယ်ထင်ပါတယ်ဒီနေရာမှာအိန္ဒိယရဲ့အနေအထားဟာတိတ်စိတ်ဝင်စားဖို့ကောင်းပါတယ်အိန္ဒိယနဲ့မြန်မာဟာစစ်တပ်ချင်းလည်းဆက်ဆံမှုရှိပါတယ်အဲ့ဒီချိန်ထဲမှာပဲနိုင်ငံရေးပါတီတွေနဲ့လည်းထိတွေ့ဆက်ဆံမှုတွေရှိပါတယ်ဒါဟာအခွင့်အရေးကောင်းပါပဲဒါကိုအိန္ဒိယကအသုံးမချပါဘူးဗလာဒီမာပူတင်တို့ဇာလန်စကီတို့နဲ့ပြောဆိုခဲ့သလိုမြန်မာနိုင်ငံကိစ္စမှာလည်းဘာကြောင့်ဝင်မပြောနိုင်ရတာလဲအိန္ဒိယဟာဂန္ဒီမွေးဖွားခဲ့တဲ့နိုင်ငံပါဂန္ဒီငြိမ်းချမ်းရေးအဖွဲ့မျိုးဆေလွတ်ပြီးကြိုးပမ်းကြည့်တင်ပါတယ်ထိရောက်မှုတွေရှိလိမ့်မယ်လို့ထင်ပါတယ
်တချို့ကပြောကြတယ်ဥပမာအဖြစ်ဆိုရပါစို့အမေရိကန်ကဆိုလို့ရှိရင်မြန်မာနိုင်ငံကိုသိပ်ပြီးတော့ကင်တွယ်လိုက်ရင်ဒေယုဘက်ကိုပို့ပြီးတွန်းပို့လိုက်လို့ဖြစ်သွားမှာကိုသူတို့အလေးထားစဉ်းစားရတယ်လို့သူကဆိုကြတယ်ပေါ့လေဆိုတော့အခုလည်းပဲအိန္ဒိယနိုင်ငံကလည်းအလားတူသဘောထားမျိုးရှိနေလေရောသလားတိုက်တိုက်တွန်းတွန်းဖိဖိစစ်စစ်လွှတ်လိုက်ရင်မြန်မာနိုင်ငံဟာဒေယုဘက်ကိုပို့ရောက်သွားမယ်သူတို့မဟုတ်ဒေယုကသူတို့ကိုညှဉ်းညီးမယ်ဆက်သဖြင့်ပေါ့လေအဲ့လိုသဘောထားများရှိနေရောသလားဆိုပြ
Well, I personally believe that's absolute nonsense. I don't buy that at all. There is nothing left, you know, as far as, you know, the Burmese stomach are going into China's pocket.
အဲ့ဒါလုံးဝအဓိပ္ပာယ်မရှိဘူးလို့ကျွန်တော်ယူဆပါတယ်။လုံးဝလက်မခံပါဘူး။မြန်မာစစ်တပ်ဟာတရုတ်ကပိတ်ဆောင်တဲ့ရောက်နေပြီးသားပါ။ဘာမှမကြံတော့ပါဘူး။မြန်မာနိုင်ငံမှာလုပ်နေတဲ့အေယာမစီးပွားရေးစီမံကိန်းကြီးတွေကိုပဲကြည့်ပါ။ဒါကောမှမြန်မာပြည်တရုတ်ရင်ခွင်ထဲရောက်မသွားစေချင်ဘူးလို့အိန္ဒိယကပြောမယ်ဆိုရင်တော့ဒါဟာမှားယွင်းမှုပဲဖြစ်ပါတယ်
။ဟုတ်ကဲ့ဒီနေရာမှာဆက်ဆက်ပြီးတော့ပေါ့လေ1988ဒီမိုကရေစီအောင်ကြွားမှုတုန်းကရောအိန္ဒိယကမြန်မာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းမှာတော့တရက်ကြောကြောထောက်ခံခဲ့တယ်လို့သိရပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့နည်းနည်းလေသံပြော့သွားတယ်။အဲ့ဒီကိစ္စလည်းပြန်ပြီးသုံးသပ်ပါအောင်ဒီဟာနဲ့ဒါလည်းဆက်ဆက်ပြီးကျွန်တော်စဉ်းစားလို့ရအောင်ပေါ့လေ
။ Prime Minister Rajiv Gandhi and his government was in total support of the cause of democracy in Myanmar. If you recall,
ဝန်ကြီးချုပ် Rajiv Gandhi နဲ့သူ့ရဲ့အဆိုအရဟာမြန်မာဒီမိုကရေစီအရေးကိုလုံးဝအုတ်တုံထောက်ခံခဲ့ပါတယ်။အဝေးရောက်အဆိုအရကိုတောင်မှထောက်ခံပံ့ပိုးပေးခဲ့ပါတယ်။ Now အိန္ဒိယမှာပြဿနာတွေဖြစ်ပြီးရွေးကောက်ပွဲလုပ်တော့ညွန်ပေါင်းအဆိုအရတက်လာပါတယ်။ညွန်ပေါင်းအစိုးရဟာမြမအရေးတမကဒေကိစ္စကိုမှပြက်ပြက်သားသားမဆုံးဖြတ်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒီကနေ့မိုဒီအစိုးရဟာတည်ငြိမ်တဲ့အစိုးရတရက်သားမကခိုင်မာတောင်းနှင်းတဲ့အစိုးရတရက်လည်းဖြစ်ပါတယ်။သူ့အနေနဲ့အိန္ဒိချင်းရဲ့နိုင်ငံရေးမှာပြက်ပြက်သားသားဆောင်ရွက်သင့်ပါတယ်
။နောက်ဆောရကတက်စရာတခုကဘာလဲဆိုရင်အိန္ဒိယရဲ့အရှိမြောက်ဒေသသဘုံတွေကိုနှိမ့်နှင်းတဲ့ကိစ္စနဲ့ပတ်သက်နေပါတယ်။အဲ့အစိမြောက်ဒေသသဘုံတွေကိုနှိမ်နှင်းဖို့အတွက်မြန်မာစစ်တပ်နဲ့ဆင်းမြတ်ဖို့လိုတယ်။ဒါမြန်မာစစ်တပ်ညွန်ကြီးအောင်လုပ်လို့မရဘူး။ဒါကြောင့်ငါတို့ကဘာပဲဖြစ်ဖြစ်မြန်မာစစ်တပ်နဲ့ဆင်းမြတ်အောင်ဆက်ဆံရမယ်။ဒါအိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်မြန်မာစစ်တပ်ဟာအရေးပါတယ်လို့သူကပြောကြပါတယ်။အဲ့ဒါကဘလောက်မှန်တယ်လဲ။ဘယ်လိုသဘောထားတယ်လဲဒီကိစ္စနဲ့ပတ်သက်ပြီး
Well, I don't really buy this argument and I can tell you an authority that the Burmese military has done very little to tackle this problem. India. Once in a while they have caught a few rebels and handed them back to India.
ဒီကိစ္စကိုလည်းကျွန်တော်လက်မခံပါဘူး။အိန္ဒိယရဲ့ဒီပြဿနာပြည်လည်ဖို့မြန်မာစစ်တပ်ကဘာမှမလုပ်နိုင်တော့အောင်ပါပဲ။တခါတလေမှသဘုံတချို့ကိုဖမ်းဆီးပြီးအိန္ဒိယဘက်ပြန်ပို့ပေးတာတော့ရှိပါတယ်။ ဒီကနေ့အထိလဲဒီအိန္ဒိယအရှေ့မြောက်တဘုံအများအပြားဟာစကိုင်းတိုင်းထဲမှာပုံမှန်အခြေစိုက်နေကြပါတယ်ကျွန်တော်ကိုယ်တိုင်အဲ့ဒီတဘုံစကန်းတချို့ကိုရောက်ဖူးလို့အတိအကျပြောနိုင်တာပါအခုဆိုရင်မြန်မာစစ်တပ်ဟာ PDF တပ်ဖွဲ့တွေကိုတိုက်ခိုက်ရမှာဒီအိန္ဒိယတဘုံတချို့ကိုတောင်အသုံးချနေတယ်လို့အိန္ဒိယမီဒီယာတချို့မှရေးသားထားတာတွေ့ရပါတယ်အိန္ဒိယစစ်တပ်ကတော့ဒီတဘုံတွေတိုက်ခတ်ရမှာအကူအညီရနိုင်တဲ့မြန်မာစစ်တပ်ကိုစိတ်ပြက်အောင်မလုံးနိုင်ဘူးလို့ပြောပါလိမ့်မယ်ဒီလိုပြောနေတာလဲကြားပါပြီဘာအကူအညီမှလည်းဟုတ်ဒီပါတီမရရှိခဲ့ပါဘူးမြန်မာစစ်တပ်အနေနဲ့လည်းသူတို့နိုင်ငံထဲမှာအဖွဲ့အစည်းမျိုးစုံအင်အားစုမျိုးစုံကိုအနိုင်နိုင်တိုက်နေရတာပါအိန္ဒိယစစ်တပ်ကိုကူညီဖို့အနေနဲ့သားသားဗျာဒါကြောင့်ဒီကိစ္စကိုလည်းကျွန်တော်လုံးဝပယ်ချပါတယ်
ဆိုတော့အိန္ဒိယပါဝင်ကမ္ဘာနိုင်ငံတွေကအာဆီယံကိုပဲစီရင်တင်ပြီးတော့တွန်းနေကြတယ်လို့ဆိုရတယ်။ဒါပေမဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကလည်းဘာမှအလုံးမဖြစ်ဘူး။စစ်မတွန်းနိုင်ဘူး။ဆိုဒီလိုအခြေအနေမျိုးမှာအိန္ဒိယနေနဲ့အာဆီယံကိုစီရင်မတင်မဲ့အာဆီယံကိုမတွန်းမဲနဲ့ပေါ့လေ။သူ့အနေနဲ့လုံနိုင်တယ်မရှိဘူးလား။ဥပမာဆိုကြပါစို့အိန္ဒိယဟာလည်းပဲဒါတောင်အာရှပူးပေါင်းဆောင်ရွက်အဖွဲ့ဆိုတာရှိရဲ့ဆာဆိုတာရှိရဲ့တခါဘင်းစတက်ပေါ့လေ။ပင်လာပင်လယ်ဒေသနိုင်ငံတွေပြူပေါင်းဆောင်ရွက်တဲ့အဖွဲ့ရှိတယ်။ဒီအဖွဲ့တွေအနေနဲ့ကရောအိန္ဒိယတနိုင်ငံနဲ့မဟုတ်တော့မှတမန်မနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တစုံတရာကြားဝင်ပြီးပြောနိုင်တဲ့အခြေအနေမရှိဘူးလားအဖွဲ့အစည်းအနေနဲ့ပေါ့လေ
။ Well, you know, that Southeast Cooperation Front has not really worked. And it's primarily because of India-Pakistan rivalry. So let's not bring FARC into the picture.
ကောင်းအဆပ်ပူပေါင်းဆောင်ရည်အဖွဲ့စတ်ကတော့တကယ်အလုံးမဖြစ်ပါဘူးအဓိကအဖြစ်အိန္ဒိယနဲ့ပါကစ္စတန်တို့အားပြိုင်နေကြလို့ဖြစ်ပါတယ်အဲ့ဒါကိုတော့ထည့်မစင်စားပါနဲ့တော့ဒါပေမဲ့ဘင်းစတက်ကိုကြည့်ရင်အဲ့ဒီအထက်မှာမြန်မာနဲ့အတူအိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်တို့ပါဝင်ကြပါတယ်အားလုံးဟာမြန်မာအိန္ဒိချင်းတွေဖြစ်ကြပါတယ်ဒါကြောင့်ဖြစ်တင်တာကအဲ့ဒီအထက်မှာအိန္ဒိယကဥဆောင်ပြီးထိရောက်တဲ့လုပ်ငန်းတွေပေါ်ဆောင်သင့်ပါတယ်အာဆီယံနဲ့ဆန့်ကျင်စရာမလိုပါဘူး။အာဆီယံလဲသူ့ဟာသူလို့ဘန်စတက်ကလည်းသူနီးသူဟန်နဲ့ချိုးပန်းတင်ပါတယ်။ဒီနိုင်ငံဟာစစ်တပ်ကရောဒီမိုကရေစီပါတီတွေဘက်ကပါလက်ခံနိုင်တဲ့ပါတီတွေဖြစ်ပါတယ်။မြန်မာနယ်စပ်မီဇိုရန်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရန်ထန်းကဟာအိန္ဒိယကိုနှစ်ပေါင်း20ကျော်ကြာတော်လှန်ခဲ့ပြီးအခုပြည်နယ်ဝန်ကြီးချုပ်ဖြစ်လာသူပါ။သူဟာမြန်မာစစ်တပ်နဲ့ရောဒေါ်အောင်ဆန်းစုကြည်နဲ့ပါရင်းနှီးသူပါ။ဒီလိုလူမျိုးကဥဆောင်ပြီးစစ်ဆန်ညှိနှိုင်းရေးလှုပ်ဆောင်တင်ပါတယ်။
ဆိုတော့ဟုတ်ပါတယ်ဒီမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်နဲ့ပတ်သက်ပြီးကတော့မြန်မာဒီမိုကရေစီအေးလှုပ်ရှားတဲ့လူကလည်းအတက်ကြပါတယ်အဲဒီကထွေပြရတဲ့ဒုက္ခသည်တွေကိုလည်းသူလက်ခံတဲ့ကူညီတဲ့ဘိုးဆွေးနဲ့ကိုသဘောထားမတိုက်ဆိုင်လဲသူကတော့သူ့လူပိုင်ခွင့်ကသူကူညီလဲဆိုတော့ကျွန်တော်ကြားပါတယ်ခင်ဗျာဒါမဲ့သူကပြည်နယ်ဝန်ကြီးချုပ်အဆင့်ပေါ်လေဆိုအိန္ဒိယနိုင်ငံဘိုးဆွေးတဲ့မှာကောသူ့လိုသဘောထားရှိတဲ့လူမျိုးနိုင်ငံရေးသမားတွေကဘယ်နှယောက်ရှိပါသလဲဆူဗီယာရဲ့အမြင်နဲ့တူညီမဲ့နိုင်ငံရေးအဆိုင်ဝင်ရှိရဆိုရင်လည်းပြောပြပါအောင်ဘလောက်အတက
် Yeah, I can tell you that even people in the BJP, especially those from the Northeast, they are very much interested that India takes a bold step in Myanmar. Not just
ကျွန်တော်ပြောနိုင်ပါတယ်အာနာယ BJP ပါတီဝင်တွေအထူးသဖြင့်အရှေ့မြောက်ဒေသကပုံကိုယ်တွေဆိုရင်မြမအရေးမှာအိန္ဒိယဂျာဝင်လှုပ်ဆောင်ပေးတယ်လို့ယူဆနေကြတာပါမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်တင်မဟုတ်ပါဘူးမနီပူပြည်နယ်က BJP ဝန်ကြီးချုပ် N Viren Singh ကလည်းမြန်မာပြည်ထနာပြည်လဲရေးကိုအထူးလှူလာနေသူပါမနီပူရဲ့စီးပွားရေးအခြေအနေဟာမြန်မာနယ်စပ်ဖွင့်လှစ်ရေးအပေါ်မှာမူတည်နေတာပါအလားတူစွာပဲအိန္ဒိယရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဟာလည်းမနီပူပြည်နယ်ကဖြစ်ပါတယ်ကွန်ဂရက်ပါတီကနိုင်ငံရေးသမားအများအပြားဟာလည်းမြန်မာအရေးမှာပါဝင်ဆောင်ရွက်လူကြပါတယ်ဒါပေမဲ့ဘဝအစိုးရတွေကလူတချို့ကဝေဖန်ခံရမှာကိုအလွန်အမင်းတွန်းလှန်ခုခံကြပါတယ်သတိထားလွန်းပါတယ်ရှေ့ကိုထိုးပေါက်လှုံ့ဆော်တာမျိုးကိုရှောင်ကျဉ်ကြပါတယ်ဗျာ
ဦးကျော်စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုအခုလိုဗုဒ္ဓဘုနေညချမ်း VOE မြန်မာပိုင်းအစီအစဉ်မှာထုတ်လွှင့်နေသလိုကြာတာပတိနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါရရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေရုပ်သံအစီအစဉ်တွေသတင်းဆောင်မတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်အခုတော့အားကစားကဏ္ဍကိုတင်ဆက်ပါပါအင်္ဂလန်အမျိုးသမီးဘောလုံးအသင်းကတော့ယူရို2022အမျိုးသမီးဥရောပဖလားဘောလုံးပွဲကိုပိုဆွဲပြီးတော့နိုင်ငံတကာပြိုင်ပွဲတွေမှာပထမဆုံးအကြိမ်ချန်ပီယံဖြစ်သွားပါတယ်။ဒီအကြောင်းကိုတော့ကိုရနိုင်ကဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာပြောပြမှာပါရှင်။
ီကို2022အမျိုးသမီးဥရောပဖလားဘောလုံးပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့အင်ရှင်အင်္ဂလန်သွင်းဘူဆွဲပြီးချန်ပီယံဖြစ်သွားပါတယ်။အင်္ဂလန်တော့ဒါဟာနိုင်ငံတကာပြိုင်ပွဲကို56နဲ့ချမှာပထမဆုံးအကြိမ်ပြန်ဘူဆွဲတာဖြစ်ပြီးတော့အင်္ဂလန်ဘောလုံးပရိသတ်တွေလည်းအကြီးကျယ်အောင်ပွဲခံနေကြပါတယ်။ဖိုင်နယ်ကတော့တနင်္ဂနွေနေ့ကဝမ်ဘလီကွင်းကြီးမှာကစားခဲ့ကြပြီးတော့အင်္ဂလန်ကဂျာမနီကိုအချိန်ပိုမှာနှကိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။အင်္ဂလန်တို့ဂိုးတွေကိုတော့ LA 2နဲ့ Chloe Kelly တို့ကသွင်းပေးခဲ့ကြတာပါအင်္ဂလန်မျိုးသမီးအသစ်တို့တော့ဒါကဥရောပဖလားကိုပထမဆုံးအကြိမ်ရတာဖြစ်သလိုနိုင်ငံတကာပြိုင်ပွဲမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်သွားတာပါ Final မှာနိုင်ငံကိုသွင်းပြီးတော့အင်္ဂလန်အသင်းကိုချန်ပီယံဖြစ်စေခဲ့တဲ့ Chloe Kelly ကတော့သူတို့အသင်းအနိုင်ရလိုက်တာနဲ့ပတ်သက်ပြီး
Honestly, it's unbelievable. I'm so proud of this group. I'm proud to share the pitch with such an amazing bunch.
အမှန်တိုင်းပြောရရင်တော့လုံးဝမယုံနိုင်တော့ပါပဲ။ကျမတို့တသင်းလုံးအတွက်ရောသူတို့နဲ့အတူတွဲကစားရတာအယံကုန်ယူပါရယ်။ဒါပေမဲ့ပွဲစဉ်တစ်လျှောက်လုံးကျမတို့စီစီလုံးလုံးနဲ့တစုတစီရဲ့ရှိခဲ့ကြပါရယ်။ပြောရရင်တော့ဒီလိုဖြစ်လာဖို့အတွက်ကစားသမားတွေရောနီးပြတွေရောအသင်းမှာပါတဲ့ကြံတဲ့သူတွေအားလုံးစုစုစည်းစည်းနဲ့ကစားနိုင်ခဲ့ကြလို့ပါ။
အင်္ဂလန်ကိုရှုံးပြီးတော့ဥရောပချန်ပီယံဆူဖလားနဲ့လွဲချိုသွားတဲ့အပေါ်မှာဂျာမနီနောက်တက်လူမာရီနာဟက်ဂရင်းကတော
့ Of course we are totally disappointed yeah
ရှုံးသွားတဲ့အတွက်ကျမတို့တကယ်ပဲစိတ်ပျက်မိပါတယ်ဘလို့ဖြစ်တယ်လဲဆိုတော့ပြုံးပြတတ်အောင်ပါပဲဒါပေမဲ့ဒီအခြေအနေမျိုးမှာတော့ဒီလိုပဲဖြစ်မှာပေါ့လေ
အင်္ဂလန်ကပြိုင်ပွဲတွေမှာနှစ်ပေါင်းများစွာချန်ပီယံဆူဖလားနဲ့လွဲချော်နေခဲ့တဲ့အင်္ဂလန်ကို56နှစ်ကြာမှပထမဆုံးအကြိမ်ဆူဖလားပြန်ရအောင်လုပ်ခဲ့တဲ့အထက်မှာအဓိကအကြဆုံးသူတူကတော့နီးပြဆရီနာဝေဂမန်ပဲဖြစ်ပါတယ်ဝေဂမန်ဟာ2019ပြီးခဲ့တဲ့တကြိမ်ယူရိုတုန်းကလည်းနယ်သာလန်အသင်းနဲ့ဘူဆွဲခဲ့တာကြောင့်သူဟာဥရောပဖလားကိုနီးပြအဖြစ်နဲ့နှစ်ကြိမ်ဆက်တိုက်ရလိုက်တာဖြစ်ပါတယ်ဝေဂမန်ကတော့သူ့ရဲ့အင်္ဂလန်အသင်းအတွက်ဂုဏ်ယူတယ်ဆိုပြီးပြောပါတယ်
Yeah, we set that. So now we've won the Euros. Now the expectations will go through the roof again. Well, first we're going to party. We're really, really proud of ourselves, how we accomplished it. And we have all seen...
ဟုတ်ပါတယ်။ကျမတို့အခုဥရောပဖလားကိုနိုင်လိုက်ပါပြီ။အဲ့ဒီတော့လူတွေရဲ့မျှော်လင့်ချက်တွေကလည်းထပ်ပြီးတော့မြင့်လာအောင်ပါပါ။ဒါပေမဲ့အခုလောလောဆယ်တော့ကျမတို့ဒါကိုအောင်ပွဲခံလိုက်ပါဦးမယ်။ကျမတို့တကယ်ပဲဂုဏ်ယူပါတယ်။ဘလို့အောင်မြင်ခဲ့တယ်ဆိုရင်တော့တွေ့တဲ့အတိုင်းပါပဲ။အသင်းတော်တော်များများကချန်ပီယံဖြစ်နိုင်တာပါ။ဂျာမနီပြင်သစ်နောက်ဆွီဒင်စပိန်နဲ့တခြားအသင်းတွေကတကယ်ကိုတောက်နေအသင်းတွေပါ။အဲ့တော့နိုင်မို့မလွယ်ပါဘူး။ရှင်းနှစ်ကျင်းပမဲ့ကမ္ဘာဖလားမှာလည်းဒီလိုပဲဖြစ်မှာပါ။အသင်းတွေကတဖြည်းဖြည်းနဲ့တိတ်မကွာတော့ပါဘူး။ဒါပေမဲ့အခုချိန်ကတော့ပါတီလုပ်ရမယ့်အချိန်ပါ။အဲ့ဒီနောက်တော့အနားယူပြီးရင်တော့ကမ္ဘာဖလားအတွက်ကျမတို့ပြင်ဆင်ရမှာပါ။အဲ့ဒီကြရင်လည်းအကောင်းဆုံးကစားနိုင်မှုမျှော်လင့်ပါတယ်
။အခုလိုချန်ပီယံဖြစ်သွားတာကြောင့်အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA ကလည်းသူ့ကိုစာချုပ်သက်တမ်းထပ်တိုးဖို့ပြင်ဆင်နေပါတယ်။တကယ်တော့ဝိတ်မန်ဟာပြီးခဲ့တဲ့စက်တင်ဘာလကမှအင်္ဂလန်နီးပြဖြစ်လာခဲ့တာဖြစ်ပြီးတော့တနည်းအတွင်းမှာပဲအင်္ဂလန်ကိုချန်ပီယံဖြစ်အောင်လှုပ်ပေးနိုင်လိုက်တဲ့အတွက်အတော်များများကမယုံကြည်နိုင်လောက်အောင်ဖြစ်နေကြပါတယ်။ FA တာဝန်ရှိသူတွေပါဝင်အတော်များများကတော့ဒီနှစ် UEFA ပွဲမှာအင်္ဂလန်နဲ့ဘူဆွဲဖို့ကသိစောလွန်နေသေးတယ်လို့အစိုးပိုင်းကတွက်ခဲ့ကြတာပါ။ဒါပေမဲ့ဝိတ်မန်ဟာနီးစနစ်ပိုင်းနီးရွာပိုင်းအကောင်းဆုံးဖြစ်အောင်လုပ်နိုင်ခဲ့တဲ့အပြင်အချိန်တိုအတွင်းမှာလည်းတစ်သင်းလုံးကိုစုစုပြီးပြီးဖြစ်အောင်လုပ်နိုင်ခဲ့တယ်လို့ FA ရဲ့အမျိုးသမီးဘောလုံးဒါရိုက်တာအဖွဲ့ဝင်တဦးကပြောပါတယ်။အင်္ဂလန်ချန်ပီယံဖြစ်သွားတာကြောင့်အင်္ဂလန်ပရိသတ်တွေလည်းအယံပျော်နေကြပြီးတော့မြုံနိုင်လောက်အောင်ကိုဖြစ်နေကြပါတယ
်။ How do we feel?
Absolutely
incredible. Incredible. It's literally the best day of our lives. Like seriously, we've just watched England.
ဘလို့ခံစားရလဲဆိုတော့တကယ်ကိုမြုံနိုင်လောက်အောင်ပါပဲ။ဒါကကျမတို့ဘဝမှာအပျော်ရွှင်ရဆုံးနဲ့အကောင်းဆုံးနေ့တစ်နေ့ပါ။အင်္ဂလန်အသင်းဥရောပဖလားကိုဝင်းဘလေးကွင်းမှာအနိုင်ရတာကိုကျမတို့ကြည့်လိုက်ရတယ်။ဒါမျိုးကထပ်ဖြစ်ချင်မှထပ်ဖြစ်မှာပါ။
ရန်ပြောပါတယ်ရန်ကိုပြောပါတယ်ဒါကအင်္ဂလန်မျိုးသမီးအသင်းပထမဆုံးအကြိမ်နိုင်ငံတကာပြိုင်ပွဲကိုနိုင်ရဘူးတာပါဆိုတော့ကျွန်တော်တော့ပြောမပြတတ်လောက်အောင်ပါပဲသူတို့အတွက်တကယ်ပဲဝမ်းသာပါတယ
်ပြိုင်ပွဲအတွက်အကောင်းဆုံးဘောလုံးသမားဆုနဲ့ဂိုးအများဆုံးသွင်းတဲ့ရှင်ပနတ်ဆုနှစ်ခုလုံးကိုတော့အင်္ဂလန်ကဘက်မစ်ကရသွားပါတယ်ဘက်မစ်နဲ့ဂျာမနီကအလက်ဇန်ဒရာပော့တို့69စီနဲ့တူနေပေမဲ့သူမကဂိုးသွင်းခွင့်5စီဖန်တီးနိုင်ခဲ့တာကြောင့်ရှင်ဖနက်စုရသွားခဲ့တာပါအကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့ဂျာမနီကလီနယ်အိုဘတ်ဒော့ဖ်ကရခဲ့ပါတယ်ဒီနေ့အမျိုးသမီးဥရောပဖလားပြိုင်ပွဲအတွင်းစုစုပေါင်းပွဲစဉ်32ပွဲမှာပွဲစဉ်တိုင်းဂိုးသွင်းပြီးတော့စုစုပေါင်းသွင်းဂိုး95ဂိုးနဲ့ပွဲတွေကလည်းအကျိတ်နယ်နဲ့ အလုံးကိုကြည့်ကောင်းခဲ့ပါတယ်ဆိုတော့အမျိုးသမီးဘောလုံးဘွဲ့ရဲ့အဆင့်တန်းဘလောက်ထိတိုးတက်နေပြီလို့ပြောနိုင်မလဲလူနီးပြရာဂင်ကလောက်ကတော့အမျိုးသမီးပွဲတွေဟာတကယ်ကောင်းပြီးတော့အရန်ကိုတိုးတက်သွားပြီဆိုပြီးတော့ချီးကျူးလိုက်ပါတယ်
Yeah, first of all, I must really have to say I love women's football. It's outstanding. The quality of the tournament is insane. England is doing exceptionally well.
ကျွန်တော်အနေနဲ့ပြောချင်တာကတော့အမျိုးသမီးဘောလုံးဘွဲ့ကတကယ်ကိုကောင်းပါတယ်။ပြိုင်ပွဲရဲ့အဆင့်တန်းကလည်းတကယ်ကိုမယုံနိုင်တော့အောင်ပါပဲ။အရင်ကရောပြီးခဲ့တဲ့နှစ်ပိုင်းတွေကပါအမျိုးသမီးဘောလုံးကအရန်ကိုဖွံ့ဖြိုးတိုးတက်သွားပြီးနီးစနစ်ပိုင်းရောနီးပြည်ရောအပိုင်းမှာပါအလွန်ကိုအဆင့်မြင့်ကြပါတယ်။ပွဲတွေကတွန်းတွန်းတိုက်တိုက်နဲ့ပြိုင်ဆိုင်မှုလည်းပြင်းထန်ပါတယ်။ကျွန်တော်ကတော့ကြည့်ရတဲ့တကယ်ကိုကြိုက်ပါတယ်ဗျာ
။ဘလို့ပဲဖြစ်ဖြစ်အင်္ဂလန်မျိုးသမီးအသင်းကတော့လွန်ခဲ့တဲ့56နှစ်လုံးလုံးဘယ်အင်္ဂလန်လက်ရွေးစင်အသင်းမှမလုံနိုင်ခဲ့တာကိုအောင်မြင်အောင်လုံနိုင်လိုက်ပါပြီ။သူတို့အခုလိုလုံနိုင်လိုက်တဲ့အတွက်နောက်မျိုးဆက်တွေလည်းဒါကိုအားကြပြီးတော့ချစ်ဆက်အောင်ပွဲရဖို့မျှော်လင့်တယ်လို့ဆိုပါတယ်။ဆိုတော့ဒီအောင်ပွဲကအင်္ဂလန်လက်ရွေးစင်အသင်းကြီးကိုရောလာမယ့်2022ကာတာကမ္ဘာဖလားမှာဘလောက်ထိတွန်းအားတွေဖြစ်စီမလဲ။ဒေတာရာကတော့အင်္ဂလန်အမျိုးသမီးအသင်းအခုလိုဥရောပဖလားကိုယူပြလိုက်တဲ့အတွက်အမျိုးသားအသင်းကိုတော့အကြီးအကျယ်တွန်းအားတွေဖြစ်စီမှာအသေးစားပဲဖြစ်ပါတယ်။အင်္ဂလန်ကပြိုင်ပွဲတွေမှာ56နှစ်ကြာအောင်မြင်မှုတွေဝင်နေတာကိုအင်္ဂလန်အမျိုးသမီးအသင်းကဒီနှစ်မှာအဆုံးသတ်နိုင်လိုက်တဲ့အတွက်အင်္ဂလန်အမျိုးသားအသင်းအတွက်ရောဒီနှစ် 2022 မှာအောင်မြင်မှုတွေယူနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
Okay ဒါကတော့အားကစားကဏ္ဍကိုကိုရနိုင်ကတင်ဆက်သွားတာပါပုတ်တပုနေညချန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ
အမေရိကန်လွှတ်တော်အမတ်အဖွဲ့ထိုင်ဝမ်ကိုတွားရောက်တာဟာထိုင်ဝမ်ကိုပြစ်ပယ်ထားမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တဲ့ဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ပြည်ထောင်စုတသားတဲ့စီးလုံးမှုရှိဖို့အရင်တက်အရေးကြီးနေတဲ့အချိန်ဖြစ်တယ်လို့ထိုင်ဝမ်သမ္မတဆာယီဝမ်နဲ့ဒီကနေ့တွေ့ဆုံစဉ်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ်။ထိုင်ဝမ်အတွက်အရေးကြီးနေချိန်မှာထိုင်ဝမ်ကိုထောက်ခံကြောင်းခိုင်ခိုင်မာမာပြသလိုက်တဲ့အပေါ်အောက်လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်အမတ်တွေကိုကျေးဇူးတင်တယ်လို့ထိုင်ဝမ်သမ္မတဆာယီဝမ်ကလည်းပြောကြားပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတနဲ့ဒုသမ္မတဘီယင်ယာရုအမြင့်ဆုံးဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်ခဲ့တဲ့အပေါ်တရုတ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်နေပါတယ်။ထိုင်ဝမ်ကျွန်းရေလက်ကြားမှာလက်နက်အစစ်တွေသုံးပေမဲ့ရေချောင်းလေချောင်းစီးရေးလေ့ကျင့်မှုတွေကိုနတ်ဖန်ကြတာတွေနေ့ကစတင်ပြုလုပ်မယ်လို့လည်းကြေညာထားပါတယ်။မြန်မာနိုင်ငံတည်ငြိမ်အောင်စစ်ကောင်စီရဲ့အာထုံးမှုတွေအပေါ်ရုရှားနိုင်ငံကထောက်ခံတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဥက္ကဋ္ဌမောင်လွင်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံစဉ်မှာအခုလိုပြောကြားခဲ့တာပါ။ဝန်ကြီးလက်ဖရော့ဖ်နေပြည်တော်ကိုလာရောက်တာဟာနှစ်နိုင်ငံကကြားကကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသနေတာဖြစ်တယ်လို့ဥက္ကဋ္ဌမောင်လွင်ကလည်းတွေ့ဆုံပွဲမှာပြောကြားပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုဆက်လက်ကွပ်မျက်နေမယ်ဆိုရင်မြန်မာနဲ့ရခဲ့တဲ့သဘောတူညီချက်5ရပ်ကိုပြန်ပြီးတော့သုံးသပ်ရလိမ့်မယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေကရုတ်တရက်တဆစ်ချိုးချိုးသွားခဲ့ပြီးတော့တက်ကြွလှုပ်ရှားသူတွေကိုဆက်လက်ကွပ်မျက်နေတာကြောင့်သဘောတူညီချက်မရမီအခြေအနေထက်ကိုပိုဆိုးသွားနိုင်တယ်လို့သူကပြောပါတယ်။သဘောတူညီချက်5ရဲ့အကောင့်ထဲပေါ်ရည်တစုံတရာတိုးတက်မှုမရှိခဲ့ဘူးဆိုရင်စစ်ကောင်စီနဲ့ဆက်လက်ဆက်ဆံလုပ်ကိုင်ဖို့အတွက်အကန့်အသတ်တွေရှိသွားလိမ့်မယ်လို့စင်ကာပူနိုင်ငံသားရေးဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်။ရန်ကုန်မြို့မှာဇူလိုင်လ30ရက်နေ့ကဆန္ဒပြပွဲတစ်ခုကနေဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကာပူတာကိုစစ်ဆေးမေးမြန်းနေဆဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။သူဟာဆန္ဒပြတဲ့နေရာမှာတွေ့တာမျိုးခေါ်ယူမေးမြန်းနေတယ်လို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်ခဲ့တာပါရှင်။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆုမြတ်ပါ။အသံဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Justin Tate ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီမနက်ပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နနက်6:00နာရီကနေ9:00နာရီထိတင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါရှင်။VOA ကထုတ်လွှင့်တဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.